Welcome to the Voice of America in Burmese.
ပြန်ပေါင်းကြိုးရတဲ့ညတညဖြစ်ပါသည်ခင်ဗျာ American ပြည်တော်စု Washington DC မြို့တော် View American အတန်းကနေ2023ခုနှစ် March 18ရက်စနေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိ9.25 25 30နဲ့ line limit 190အပြင်VOA ရဲ့ Facebook စာမျက်နှာကနေလည်းစတင်အသံလွှင့်နေပါပြီခင်ဗျာ။ဒီညအတွက်အစီအစဉ်မူကတော့ကျွန်တော်ရနိုင်ပါ
။ကျွန်မကတော့ဆုမျက်မော်ပါရှင်။ Ukraine နိုင်ငံထွက်ကောင်းနံတွင်နိုင်ငံသားတင်ပို့နိုင်ရေးရုရှားနဲ့ရထားတဲ့သဘောတူညီချက်သက်တမ်းကာလတိုးနိုင်ဖို့အတွက်သက်ဆိုင်သူအားလုံးနဲ့ဆွေးနွေးနေတယ်လို့ကုလသမဂ္ဂကပြောပါရယ်။တရားစွဲခံထားရတဲ့အမှုကိုရင်ဆိုင်ဖို့အတွက်ပါကစ္စတန်ဝန်ကြီးချုပ်ဟောင်းအင်မရာခမ်အစ္စလာမာဘတ်မြို့ကိုရောက်ရှိနေချိန်မှာပဲသူ့ပေါ်ထောက်ခံသူတွေနဲ့ရဲတွေကြားမှာပဋိပက္ခတွေဖြစ်ခဲ့ကြပါရယ်။ဂျပန်နိုင်ငံကိုရောက်နေတဲ့ဂျာမနီဝန်ကြီးချုပ်နဲ့ဂျပန်ဝန်ကြီးချုပ်တို့စီးပွားရေးကာကွယ်ရေးကိစ္စတွေကိုဆွေးနွေးခဲ့ကြပါရယ်။အခုလိုမျိုးနောက်ဆုံးရသတင်းတွေကိုဒီကနေ့ညမှာရှင်းပြပေးပါမယ်ရှင်။
ဟုတ်ကဲ့ပါသတင်းလေးပြီးတဲ့နောက်နားဆင်ရမယ့်ထဲမှာတော့သခိုင်းတိုင်းကျွန်းလာမြို့နယ်နဲ့အနီးနားတစ်ဝိုက်ကဒေသတွေမှာလျှက်စစ်မီဖျက်ခံထားတာနဲ့ပတ်သက်ပြီး
အလုံးပေါင်း1600လောက်ရှိတယ်ကြောက်ပါဒီဖျက်ထားတာကသူတို့ဒီဘက်မှာခိုင်းတာပေါ့မြို့ဝကျူနဲ့ကျွန်းလာမြို့နယ်လျှက်စစ်ဦးစီးဌာနဦးစီးကူနဲ့ပေါင်းပြီးတော့မှဒီလိုဖျက်တယ်လို့ပဲကျွန်တော်တို့ကြားထားတယ်ဗျဘယ်လိုပြောမလဲ
ကျွန်းလာဒေသခံတူဖြစ်တဲ့ကိုချမ်းပြောသွားတာဖြစ်ပါတယ်ဒီအကြောင်းအပြည့်စုံကိုမကြာခင်မှာနားဆင်ရမှာဖြစ်ပါတယ်ဒါပြင်အပတ်စဉ်ကဏ္ဍတွေမှာတော့နိုင်ငံတော်လူခွင့်အစည်းအဝေးအခြေအနေတွေကိုတင်ဆက်ပေးနေတဲ့ဒုအတန်းအစည်းအဝေးဒီမိုကရေစီလူခွင့်နဲ့ခေပြိုင်ကဘာအစည်းအဝေးအပါအဝင်အာရှနိုင်ငံရေးလေယာစီးပွားသတင်းများနဲ့ဥရုယာတီနဲ့အနာဂတ်ကဘာစတဲ့အစည်းအဝေးကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဒီမတိုင်ခင်တော့နောက်ဆုံးရသတင်းတွေကိုမတ်စုမြတ်မွန်နဲ့ကျွန်တော်ရန်နိုင်တို့ကကြီးညာပေးမှာဖြစ်ပါတယ်ဗျာ
ယူကရိန်းနိုင်ငံထွက်ကောင်းနံတွေကိုတခြားနိုင်ငံတွေစီကိုကျင်ပို့နိုင်ရေးသဘောတူထားတဲ့ကာလသတ်မှတ်ချက်ဒီကနေ့မလ18ရက်နေ့မှာကုံဆုံးမှာဖြစ်တဲ့အတွက်ဆက်လက်တင်ပို့နိုင်ရေးသက်ဆိုင်သူအားလုံးနဲ့ဆွေးနွေးမှုတွေလုပ်နေတယ်လို့ကုလသမဂ္ဂကပြောကြားလိုက်ပါတယ်။ကမ္ဘာမှာစားရည်ရိက္ခာပြတ်လတ်မှုမဖြစ်အောင်လို့ယူကရိန်းကောင်းနံတွေကိုဆက်လက်တင်ပို့ပေးနိုင်ဖို့လိုအပ်တယ်လို့ကုလသမဂ္ဂရဲ့လူသားချင်းစာနာမှုရေးရာနဲ့အရေးပေါ်ကယ်ဆယ်ရေးညှိနှိုင်းမှုဆရာလက်ထောက်အတွေ့အမှုချုပ်မာတင်ဂရစ်ဖစ်ကတောက်ကြနေတုန်းကအခုလိုပြောကြားခဲ့ပါတယ်
။ It is vital.For global food security that both of these agreements continue
ကမ္ဘာတဝန်းစားရည်ရိက္ခာဖူလုံရေးအတွက်ရရှိထားတဲ့သဘောတူညီချက်နှစ်ခုလုံးအတိုင်းဆက်လက်အကောင့်ထဲပေါ်သွားနိုင်ဖို့တိတ်ကိုအရေးကြီးပါတယ်လို့ပြောသွားတာပါပင်လယ်နက်ထဲမှာရှိတဲ့ယူကရိန်းစေကံတွေကနေယူကရိန်းကောက်နှံတွေကိုအန္တရာယ်ကင်းကင်းတင်ပို့နိုင်ဖို့အတွက်ကုလသမဂ္ဂနဲ့တူရကီနိုင်ငံတို့ကြားဝေညှိနှိုင်းပေးခဲ့မှုနဲ့ယူကရိန်းနဲ့ရုရှားတို့2022ဇူလိုင်လတုန်းကသဘောတူညီချက်ရရှိခဲ့ကြပါတယ်။အဲဒီသဘောတူညီချက်ကိုဒီကနေ့မတ်လ18ရက်နေ့အထိတင်ပို့နိုင်ဖို့နိုဝင်ဘာလကတက်တန်းတိုးထားတာပါ။ဒီတက်တန်းပြည့်သွားပြီးရင်လည်းနောက်ထပ်ရက်120တင်ပို့ခွင့်တက်တန်းတိုးဖို့အတွက်မူလတုန်းကသဘောတူခဲ့ကြပါတယ်။ဒါပေမဲ့ရုရှားထွက်ကုန်တွေတင်ပို့နိုင်ရေးရုရှားနဲ့ကုလသမဂ္ဂတရားသဘောတူထားတဲ့အတိုင်းဖြစ်မလာတဲ့အတွက်ဆိုပြီးတော့ရုရှားအစိုးရကရက်60မှာပဲတက်တန်းတိုးမယ်လို့ပြောကြပါတယ်။ရုရှားနိုင်ငံထွက်အစားအသောက်နဲ့ဓာတ်ပုံဩဇာတွေထွက်ကုန်တွေဒီတင်ပို့နိုင်အောင်လို့ကုလသမဂ္ဂကကူညီပေးမယ်ဆိုပြီးတော့တရားသဘောတူညီထားခဲ့တာပါ။ဒါပေမဲ့ရုရှားအပေါ်ဒီဗန်နာရေးတန်ခတ်မှုတွေရှိနေတာကြောင့်သဘောတူညီချက်အတိုင်းအကောင့်ထဲပေါ်ဖို့အခက်အခဲတွေရှိနေတယ်လို့ကုလသမဂ္ဂရဲ့လူသားချင်းစာနာမှုရေးရာနဲ့အရေးပေါ်ကယ်ဆယ်ရေးညှိနှိုင်းမှုဆိုင်ရာလက်ထောက်အတွင်းမှုချုပ်မာတင်ဂရစ်ဖစ်ကပြောကြားခဲ့ပါတယ်။ယူကရိန်းနဲ့ရုရှားတို့ကြားကောက်နှံတွေတင်ပို့ဖို့သဘောတူညီချက်ရရှိခဲ့ချိန်နောက်ပိုင်းမှာကောက်နှံတန်ချိန်25သန်းနီးပါးတင်ပို့နိုင်ခဲ့တဲ့အတွက်ကမ္ဘာတဝန်းစားတောက်ကုန်ဈေးနှုန်းတွေပြန်ကျအောင်လို့အထောက်အကူဖြစ်စေခဲ့တယ်လို့ကုလသမဂ္ဂကပြောပါရရှင
်။ IMF နိုင်ငံတကာငွေကြေးရမငွေအဖွဲ့အနေနဲ့ငွေကြေးမူဝါဒပြောင်းလဲလိုက်တာကြောင့်ယူကရိန်းချင်းငွေတည်ရဖို့လမ်းဖွင့်လာပါတယ်။မတည်ကြမှုတွေနိုင်ငံနဲ့မမျှအောင်အကြီးအကျယ်ကြုံနေရတဲ့အတိုင်းပြည်တွေကိုကူညီနိုင်ဖို့ရည်ရွယ်ပြီးတော့ IMF အမှုဆောင်ဘုတ်အဖွဲ့ကအခုလိုပြောင်းလဲလိုက်တာလို့မနေ့ကကြေညာချက်ထုတ်ပြန်လိုက်ပါတယ်။ယူကရိန်းအနေနဲ့ရုရှားကြီးကြော့စစ်ကိုကြံ့ကြံ့ခံလာရတာဒုတိယနှစ်ထဲဝင်လာချိန်မှာIMF ငွေကြေးမူဝါဒပြောင်းပေးလိုက်တာကြောင့်တိုင်းပြည်စွန်းအားနဲ့မထိနိုင်တဲ့ပြည်ပရိုက်ခတ်မှုကြီးတွေကိုဖြည့်ရှင်းဖို့ကြုံဝင်လိမ့်မယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။ပြည်တွင်းလုံခြုံရေးနဲ့စီးပွားရေးမူဝါဒတွေတတ်တတ်နဲ့ဖြည့်ရှင်းနိုင်မယ့်အဆင့်ကိုကျော်ပြီးတော့ပြည်ပကကြောက်ရွံ့လာမယ့်စီးပွားငွေကြေးဆိုင်ရာမကြုံစဘူးကြီးမားလုံးနဲ့အန္တရာယ်တွေအပါအဝင်မတိကျမှုတွေအတွက်အရာရောက်စေမယ်လို့ IMF ကြေညာချက်ထဲမှာရှင်းပြခဲ့ပါတယ်။လက်တော်မှာလည်းမတိကျတဲ့ရုရှားကြီးကျော်စစ်တမ်းခံနေရတဲ့ယူကရိန်းပြည်သူ82ရာခိုင်နှုန်းကျော်ဟာအိမ်မက်ဆိုးတွေပြန်မြင်ရောင်နေပြီးတော့ညကောင်းကောင်းအိမ်မရတဲ့စိတ်ပြဿနာကြုံနေရပြီလို့ Dream App အဖွဲ့ကမကြခင်ကောက်ခဲ့တဲ့စစ်တမ်းမှာဖော်ပြနေပါတယ်ခင်ဗျာ
အမေရိကန်လုံခြုံရေးဆရာထိတ်တန့်တာဝန်ရှိသူ၃ယောက်နဲ့ယူကရိန်းလုံခြုံရေးတာဝန်ရှိသူတွေဒီကနေ့အွန်လိုင်းကနေတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin ပူတွဲစေဦးစီးချုပ်များအဖွဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီး Mark Milley နဲ့အင်ဂျီရောအမျိုးသားဂျန်ပေဒီ Jake Sullivan တို့ကအမေရိကန်ဘက်ကနေပြီးတော့ဆွေးနွေးခဲ့ကြတာပါ။ယူကရိန်းသမ္မတရုံးအရာရှိချုပ်ရဲ့အပြောအယဆိုရင်ယူကရိန်းနိုင်ငံကိုအမေရိကန်ရဲ့စစ်ရေးအကူအညီတွေပေးနိုင်ရေးကိစ္စဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ယူကရိန်းနိုင်ငံအတွက်လိုအပ်တဲ့မော်တော်ယာဉ်တွေ၊လက်နက်တွေနဲ့ခဲယံတွေနောက်ထပ်ပေးနိုင်ရေးကိစ္စဆွေးနွေးခဲ့ကြတယ်လို့သမ္မတရုံးအရာရှိချုပ် Andre Yermak က Telegram ပေါ်မှာရေးသားပါတယ်။အမေရိကန်ထိပ်တန်းလုံခြုံရေးတာဝန်ရှိသူတွေနဲ့ဆွေးနွေးပွဲမှာယူကရိန်းကာကွယ်ရေးဝန်ကြီးတခါယူကရိန်းနိုင်ငံကတခြားထိပ်တန်းတပ်မှုကြီးတွေနဲ့အရာရှိတွေပါဝင်ဆွေးနွေးခဲ့ကြတယ်လို့လည်းပြောပါရရှင်
။ရုရှားသမ္မတကို ICC နိုင်ငံတကာရာဇဝတ်ခုံရုံးကဖမ်းမိတ်ထုတ်လိုက်တာကိုအမေရိကန်သမ္မတကကြိုဆိုလိုက်ပါတယ်။ရုရှားထိန်းချုပ်ထားတဲ့ယူကရိန်းဒေသကကလေးတွေကိုရုရှားဘက်အာဓမ္မပြောင်းရွှေ့ခေါ်ဆောင်မှုမှာပါဝင်ပတ်သက်တယ်လို့ဆွဆွဲပြီးတော့ရုရှားသမ္မတကိုစစ်ရာဇဝတ်မှုနဲ့ ICC ခုံရုံးကမနေ့ကပဲဖမ်းဝရထုတ်လိုက်တာကိုသမ္မတဘိုင်ဒန်ကကြိုးကြောင်းခိုင်လုံပါတယ်လို့ချက်ချင်းတုံ့ပြန်ခဲ့ပါတယ်။အင်မီရောအမျိုးသားလုံခြုံရေးကောင်စီအကြံပေးညီနိုင်ရေးမှူးဂျွန်ကာဘီကလည်းရုရှားရဲ့ယူကရိန်းပေါ်ဆေးရဆွေးမှုနဲ့လူသားထုပေါ်ကျူးလွန်မှုကြီးတွေအတွက်တာဝန်ခံရမယ်လို့သမ္မတဂျိုးဘိုင်ဒန်အရင်ကတည်းကပြောဆိုထားတဲ့အကြောင်း VOA နဲ့တီးသန့်မေးမြန်းခန်းမှာဖော်ပြခဲ့ပါတယ်။အခုလို ICC ကနိုင်ငံတကာဖမ်းမိတ်ထုတ်လိုက်တဲ့ရုရှားသမ္မတဗလာဒီမီယာပူတင်ကိုတရုတ်သမ္မတကဒီရှေ့သတင်းဘတ်ထဲမှာသွားတွေ့ဖို့ရှိတဲ့အပေါ်မှာလဲစိုးရိမ်တယ်လို့မစ္စတာကာဘီကပြောပါတယ်။တရုတ်သမ္မတရှီကျင်းပင်အနေနဲ့သမ္မတပူတင်ကိုသွားတွေ့တာဟာရုရှားကယူကရိန်းကိုတင်ထားတဲ့နယ်မြေတွေကိုအသိမြတ်ပြုပေးရာရောက်နိုင်ပေမဲ့ယူကရိန်းသမ္မတနဲ့လည်းဆွေးနွေးစကားပြောဖို့ရှိတဲ့အပေါ်မှာတော့ထောက်ခံတယ်လို့ကာဘီကပြောပါတယ်ခင်ဗျာ
။ VOA American အတန်းညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ 10:00 အထိလိုင်းဒိုမီတာ 19kHz 15453ညလိုင်းဒိုမီတာ 25kHz 11803ညလိုင်းဒိုမီတာ 32kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုင်းလံမီတာ 190kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။မလ28ရက်စနေနေ့ညဘက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးပါမယ်ရှင်။တရားစွဲခံထားရတဲ့အမှုကိုရင်ဆိုင်ဖို့အတွက်ပါကစ္စတန်ဝန်ကြီးချုပ်ဟောင်းအင်မရာခမ်အစ္စလာမဘတ်မြို့တော်ကိုရောက်ရှိနေချိန်မှာပဲသူ့ပေါ်ထောက်ခံသူတွေနဲ့ရဲတွေကြားတရားရုံးသားမှထိတ်တိုက်ပြိပခါတွေဖြစ်ခဲ့ပါတယ်2018ကနေ2022ခုနှစ်ကြားဝင်ကြီးချုပ်တာဝန်ထမ်းဆောင်စေနိုင်ငံသားဧည့်သည်တော်တွေပေးတဲ့လက်ဆောင်တွေကိုရောင်းချတယ်လို့ဆိုပြီးတရားစွဲခံထားရတာပါဒီအမှုယုံကြည်အတွက်ဝင်ကြီးချုပ်ဟောင်းခမ်းမြို့တော်ကိုဒီနေ့ရောက်လာတာဖြစ်ပါတယ်သူ့ကိုထောက်ခံသူတွေကရဲတွေကိုဂဲတွေမျက်ရည်ရုပ်ပုံတွေမျက်ရည်ရုပ်ပုံဂွန်တွေနဲ့ပစ်ပေါက်ခဲ့ကြတဲ့အတွက်ရဲတွေဘက်ကလည်းမျက်ရည်ရုပ်ပုံတွေနဲ့ထပ်ပြီးတော့ပစ်ခဲ့ရတယ်လို့အစ္စလာမဘတ်မြို့ရဲချုပ်ကဒေသခံအတန်းနှွှဲဌာနတစ်ခုကိုပြောကြားခဲ့ပါတယ်အခုလိုအစ္စလာမဘတ်မြို့တော်မှာရဲနဲ့ထောက်ခံသူတွေကြားပဋိပက္ခဖြစ်ခဲ့တယ်လို့လာဟောမြို့မှာလည်းဖြစ်ခဲ့ပါတယ်ဝင်ကြီးချုပ်ဟောင်းခန်းမြို့တော်အစ္စလာမဘတ်ကိုသွားနေချိန်မှာပဲသူ့ရဲ့နေအိမ်ကိုရဲတွေဝင်ရောက်စီးနှင်းရှာဖွေစဉ်မှာရဲနဲ့သူ့ပေါ်ထောက်ခံသူတွေပြဿနာဖြစ်ခဲ့ကြတာပါအိမ်ထဲမဝင်နိုင်အောင်တားဆီးပိတ်ဆို့ထားတဲ့လူအုပ်ကြီးကိုရဲတွေကမျက်ရည်ရုပ်ပုံတွေနဲ့လူစုခွဲခဲ့တယ်လို့လူအုပ်ဘက်ကလည်းရဲတွေကိုပြန်လည်တိုက်ခိုက်ခဲ့ကြတယ်လို့ရဲကပြောပါတယ်အယောက်30ထဲမှလည်းကိုဖမ်းဆီးခဲ့တယ်လို့လည်းပြောပါတယ်အခုလိုပဋိပက္ခတွေဖြစ်နေချိန်မှာသူ့ရဲ့ဇနီးတဲ့အိမ်ထဲမှာရှိနေတယ်လို့အစ္စလာမဘတ်ကိုရောက်နေတဲ့ဝင်ကြီးချုပ်ဟောင်းက Twitter ပေါ်မှာရေးသားတင်ခဲ့ပါတယ်။ဝင်ကြီးချုပ်ဟောင်းအင်မရာခမ်ကသူ့အပေါ်ဆွဲဆိုထားတဲ့အမှုတွေကိုညှဉ်းဆန်ထားပြီးတော့နိုင်ငံရေးအရာတရားစွဲခံထားရတာဖြစ်တယ်လို့ပြောနေပါတယ်ရှင်
။ကမ္ဘာဈေးကွက်အခြေအနေကိုအနီးကပ်စောင့်ကြည့်ပြီးတော့လိုအပ်တဲ့ထိန်းချုပ်ဆောင်ရွက်မှုတွေလုပ်သွားဖို့ဂျပန်နဲ့ဂျာမနီနိုင်ငံဒီကနေ့သဘောတူလိုက်ကြပါတယ်။ American Power နောက်နိုင်ငံဘဏ်တချို့မှာငွေကြေးပြဿနာတွေကြုံနေရချိန်မှာဂျာမနီဝင်ကြီးချုပ် Olaf Scholz နဲ့ဂျပန်ဝင်ကြီးချုပ် Fumio Kishida တို့ဒီကနေ့တိုကျိုမြို့တော်မှာတွေ့ဆုံချင်းသဘောတူညီမှုရယူလိုက်တာပါဂျမနီဝန်ကြီးချုပ်ရှောင်းဦးဆောင်ပြီးတော့ဂျမနီဘန်နာရေးဝန်ကြီးပါဝင်ဝန်ကြီး6ဦးဂျပန်နိုင်ငံကိုရောက်ရှိနေတာဖြစ်ပြီးတော့ဒီကနေ့နိုင်ငံဘန်နာရေးဝန်ကြီးတွေကြားမှာ45မိနစ်ကြာဆွေးနွေးခဲ့ကြပြီးတဲ့နောက်ဒီရလက်ထွက်ပေါ်လာတယ်လည်းဖြစ်ပါတယ်ဒီကနေ့ဂျပန်ဝန်ကြီးချုပ်ရုံးမှာကျင်းပတဲ့နိုင်ငံထိပ်သီးဆွေးနွေးပွဲမှာတော့ဂျပန်နဲ့ဂျမနီစီးပွားရေးနဲ့ကာကွယ်ရေးကိစ္စတွေကိုပို့ပြီးတော့နီးနီးကပ်ကပ်လှုပ်ဆောင်ဖို့ညီမထားတယ်လို့ဂျမနီရာရှိတွေကပြောပါတယ်နိုင်ငံကာကွယ်ရေးဝန်ကြီးနှစ်ဦးလည်းဒီကနေ့မှာတွေ့ဆုံခဲ့ကြပြီးတော့အင်ဒိုပစိဖိတ်ဒေသလုံခြုံရေးကိစ္စတွေဆွေးနွေးမဲ့အကြောင်းနိုင်ငံအရာရှိတွေကပြောပါတယ်ဂျာမနီအနေနဲ့အရင်ကအခုလိုကဏ္ဍပေါင်းစုံဝန်ကြီးတွေပါတဲ့ထိပ်သီးဆွေးနွေးပွဲတွေကိုတရုတ်နဲ့ပြည်ထောင်နိုင်ငံအနေနဲ့လုပ်ခဲ့မဲ့ဂျပန်နိုင်ငံနဲ့ကတော့ဒါကပထမဆုံးအခြေတစ်ဝက်ကျင်းပတာဖြစ်ပါတယ်ခင်ဗျာ
အာရေဗျပင်လယ်ထဲမှာတရုတ်အီရန်နဲ့ရုရှားတို့တုံ့ရက်ကြရေချောင်းပူးတွဲဆေးရေးလေ့ကျင့်မှုကိုဒီကနေ့နောက်ဆုံးနေ့အဖြစ်နဲ့လုပ်ခဲ့ကြပါတယ်။ပင်လယ်ပြင်နဲ့ဝေဟင်တဲကပြစ်မှတ်တွေကိုလက်နက်ကြီးတွေနဲ့ပစ်ခတ်လေ့ကျင့်မှုတွေပါဝင်တယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကဒီကနေ့သတင်းထုတ်ပြန်ပါတယ်။အီရန်ကချာဘဟာစိတ်ကမ်းအလွန်မှာပူးတွဲဆေးရေးလေ့ကျင့်မှုကိုလုပ်ခဲ့ကြတာပါ။ရုရှားရေတပ်သင်္ဘော Admiral Gorshkov နဲ့တရုတ်ဖြတ်သင်္ဘောနန်ချင်းတို့ပူးတွဲဆေးရေးလေ့ကျင့်မှုမှာပါဝင်ခဲ့ကြတယ်လို့ပြောပါတယ်။ရုရှားရဲ့နောက်ဆုံးပေါ်အတန်းထက်မြန်တဲ့ဇာကွန်ဒုံးလက်နက်တွေတပ်ဆင်ထားတဲ့ Gorshkov စစ်သင်္ဘောဟာပြီးခဲ့တဲ့လတုန်းကလည်းတရုတ်တောင်အမေရိကနဲ့ရုရှားပူးတွဲဆေးရေးလေ့ကျင့်မှုမှာပါဝင်ခဲ့ပါတယ်။တရုတ်သမ္မတရှီဂျင်းပင်ဟာလာမယ့်တနင်္လာနေ့ကနေပြီးတော့ဗုဒ္ဓဟူးနေ့အထိရုရှားကိုသွားရောက်ပြီးသမ္မတဗလာဒီမီယာပူတင်နဲ့တွေ့ဆုံဖို့ရှိနေပါတယ်ရှင်။
နောက်ဆုံးရသတင်းတွေကိုမဆုမြတ်မွန်နဲ့ကျွန်တော်ရန်နိုင်တို့ချင်းညာပေးခဲ့တာဖြစ်ပါတယ်အခုကစပြီးတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပြီးတော့မှာဖြစ်ပါတယ်အရင်ဆုံးတော့သကိုင်းတိုင်းကျွန်းလာမြို့နယ်ဘက်ကရွာတွေမီးဖြတ်ခံတဲ့အခြေအနေကိုပြောပြခြင်းပါတယ်သကိုင်းတိုင်းကျွန်းလာမြို့နယ်ကံဘလူနယ်ကောလင်းနယ်တဲကကြေးရွာ16ရွာမှာဒီလ15ရက်နေ့ကတည်းကလျှက်စမီးတွေဖြတ်တောက်ခံထားပြီးတော့ရေသုံးဆွဲဖို့တော့အခက်အခဲဖြစ်နေတယ်လို့ဒေသခံတွေကပြောပါတယ်ဒါပြင်ဆက်သွယ်ရေးတာဝါတိုင်းတွေကိုပါအသုံးပြုလို့မရအောင်စစ်ကောင်စီဘက်ကလှုပ်ထားတာကြောင့်သက်သွေးရေးမှာပါအခက်တွေ့နေတယ်လို့လည်းဒေသခံတို့ကပြောပါတယ်ကျွန်းလာမြို့နယ်ဘက်ကနောက်ဆုံးအခြေအနေသတင်းပေးပို့ချက်ကိုတော့အလိမ္မာကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
စကိုင်းတိုင်းကျွန်းလာကံဘလူကောလင်းနယ်အဆက်မှာရှိတဲ့ကျေးရွာတွေမှာလျှက်စင်မိမိရတာဒီကနေ့ဆိုရင်လေးရမြောက်နေရှိပြီလို့ဒေသခံတွေကပြောပါတယ်လော်လော်ဆယ်ရွာပေါင်း16ရွာလောက်မိမိရဘူးလို့ကျွန်းလာဒေသခံကိုချမ်းကအဖြေကိုအခုလိုပြောပြပါတယ်
ဒီနေ့ရောဆို၄ရက်မြောက်ရှိပြီဗျကျွန်းလာမြို့နယ်ကနေမြောက်ဖက်ချမ်းဘောကံပေါက်ကနေဖဖြတ်တာလို့ထင်ပါတယ်ဗျကမောက်ရွာတော့မီးလင်းပြီးကျွန်တော်တို့ကမောက်ရွာရဲ့မြောက်ဖက်ကနေစပြီးတော့မှအကုန်ဖြတ်ထားတာပါအဲ့တော့ဒီဘက်ကရွာတွေကကျွန်တော်တို့ပို့ကုန်တကုန်အုပ်စုပေါ်ရင်လွတ်တိုက်ဆွဲလဲပေါ့မားတော်အဲ့လွတ်တိုက်အုပ်စုအဲ့အုပ်စုတွေရှိမယ်ပြီးတော့ဟိုဘက်ကဆိုရင်ကမိမျိုးနယ်ဘက်ကဆိုလို့ရှိရင်ကျွန်တော်တို့ဟိုပင်သာတိုက်နယ်တစ်ခုလုံးပေါ့ပြီးတော့ဟိုဘက်ကကျွန်တော်တို့ကောလင်းနယ်အောင်ချမ်းသာရဲ့ဟိုဘက်အကုန်လုံးပေါ့အဲ့အရာတွေကဒီကနေလာတဲ့မီးဆိုတော့အကုန်လုံးပြတ်နေတာပေါ့အလုံးပေါင်း16ရွာလောက်ရှိတယ်ပြကွာဒီဖြတ်ထားတာကသူတို့ဇူဝမခိုင်းတာပေါ့မြို့ဝကျူနဲ့ကျွန်းလာမြို့နယ်လက်စည်ဦးစီးထဏာဦးစီးဘူးနဲ့ပေါင်းပြီးတော့မှဒီလိုဖြတ်တယ်လို့ပဲကျွန်တော်တို့ကြားထားတယ်ဗျလို့ပြောမလဲကျိုးလိုင်းကိုဖြတ်ပြီးတော့မှဒီဘက်ကိုပြန်ခောက်ထားပေါ့ဒီဘက်ကိုဖြုတ်ထားပေါ့ကျိုးလိုင်းဖြုတ်ထားလိုက်တယ်ဆိုလို့တော့ပဲအဲ့လိုမျိုးပဲကြားပါတယ်ဗ
ျမြမစစ်တပ်နဲ့သူတို့ကိုထောက်ခံအားပေးတဲ့ပြူစောဒီအဖွဲ့တွေကလျှက်စစ်မီဖြတ်တောက်တာလို့ယူဆတဲ့အကြောင်းဒေသခံတချို့ကပြောပါတယ်အကြောင်းရင်းသိရဖို့ဒေသဆိုင်ရာဆက်သွယ်ရေးဌာနတွေနဲ့တာဝန်ခံတွေကို VOE ကဆက်သွယ်ခဲ့ပေမဲ့လည်းအကြောင်းပြန်ကြားခြင်းမရှိပါဘူးအခုလျှက်စစ်မီထက်တောက်ထားခံရတဲ့ဒေသတွေဟာရေရှားတဲ့အတွက်အဝေစီရေတွင်းသာတုံးကြတဲ့ဒေသတွေဖြစ်တာကြောင့်လျှက်စစ်မီမရတဲ့အခါရေသုံးဆွဲဖို့တော့ခက်ခဲလာတယ်လို့ဒေသခံတွေကပြောပါရယ်။ဒါ့အပြင်ဖုန်းဆက်သွယ်ရေးတာဝန်ထမ်းတွေကလည်းလျှက်စစ်မီနဲ့ပဲချိတ်ဆက်ထားတာဖြစ်လို့အခုလိုလျှက်စစ်မီဖြတ်တောက်လိုက်တဲ့အခါဆက်သွယ်ရေးတွေပါပြတ်ကုန်တယ်လို့ဒေသခံတွေကပြောပါရယ်။လုံခြုံရေးအန္တရာယ်စိုးရိမ်တဲ့အတွက်ဒေသခံတော်တော်များများကတော့သူတို့အခက်အခဲကိုအတန်နဲ့မဖြေကြားလို့ကြပါဘူး။ဆက်သွယ်ရေးအတွက်လောလောဆယ်မီးစက်သုံးနေပေမဲ့ရေရှင်မဖြစ်နိုင်တာကြောင့်ဆက်သွယ်ရေးလုံးဝပြတ်သွားနိုင်တယ်လို့ကိုချမ်းကပြောပါတယ်
။ဒီလက်စစ်မီးနဲ့ပဲကျွန်တော်တို့ဖုန်းလိုင်းတွေကစပြီးတော့ဖုန်းတာဝါတိုင်းတွေလက်စစ်မီးတွေပဲချိတ်ထားတာဆိုတော့အဲ့အရာတွေပြတ်သွားလို့ရှိရင်ကျွန်တော်တို့ဖုန်းလိုင်းတွေကစပြီးအကုန်ပြတ်တော့ကုန်လာကြပြ။ဒါကျွန်တော်တို့ကဟိုတက်နိုင်လုံးလေးဟိုလုပ်ပြီးတော့မှစွန့်ကြည့်တော့မှရှိတဲ့ဖုန်းတာဝါတိုင်းတွေကိုတို့ဟိုတွေကလည်းလာပြီးတော့မှစီဖြည့်တာမျိုးပါမျိုးမရှိတော့ကျွန်တော်တို့ကိုယ့်ဟာကိုယ်စုပြီးတော့မှစုဆက်ဝယ်ပြီးတော့မှဖုန်းတာဝါတိုင်းလေးစီရှိထားပြီးမှတုံးနေရတာပါ။ဒီဟာလည်းကျွန်တော်တို့အများကြီးအချာကြီးလက်ခံနိုင်မှာမဟုတ်ဘူး။တရက်ကိုကျွန်တော်တို့စီသေးနေရမှာမဟုတ်တော့အချာကြီးလက်ခံမှာမဟုတ်ပါဘူးဗျာ။အဲ့တော့ခဏတစ်ပြေဝါလုပ်နိုင်ဖုန်းပြနိုင်မှုဆက်သွယ်လေးရောက်ရတော့ကျွန်တော်တို့စီသေးဖြည့်ပြီးတော့မှလုပ်နေရတာပါ။
ကျွန်းလာမြို့ကိုစစ်ကောင်စီတပ်နဲ့ဖြူစော်ရီအဖွဲ့တွေကမတ်လ၁ရက်နေ့ကစပြီးမြို့အဝင်အထွက်တွေကိုကန့်တက်ပိတ်ဆို့ထားပြီးသွာလာသူတွေကိုတားဆီးစစ်ဆေးတာတွေရှိတဲ့အကြောင်းလေဒေသခံတွေကပြောပါရယ်အကြောင်းရင်းမသိရပဲကျွန်းလာမြို့အဝင်အထွက်တွေကိုပိတ်ထားတာကြောင့်လဲကျွန်းလာမြို့ကိုအားကိုအားထားပြုပြီးရောင်းဝယ်ဖောက်ခါလုပ်ကြရတဲ့သူတွေအခက်အခဲဖြစ်ကြရသလိုကုန်စီစီးဆင်းမှုတွေပါရပ်တန့်ကုန်တယ်လို့ဒေသခံတွေကပြောကြပါရယ်ဂျမားရဲ့အရေးပေါ်ကိစ္စတွေမှာဒုက္ခရောက်ကြသလိုစာတော်ရည်လည်းခက်ခဲနေကြတယ်လို့ပြောကြပါတယ်။ကျွန်းလာမြို့နယ်အတွင်းကကျေးရွာတချို့ကလည်းမြမစစ်တပ်ကနယ်မြေရှင်းလင်းရေးစစ်ကြောင်းတွေဝင်တယ်လို့ကျေးရွာကနေအိမ်တွေကိုမီးရှို့တာတွေလည်းရှိရကြောင်းဒေသခံတွေစစ်ဘေးရှောင်နေကြရတာတွေလည်းရှိပါတယ်ရှင်။
ကျွန်းလာနဲ့နီနာတဝိုက်ကမြို့နယ်တွေကကျေးရွာတွေမှာမီးဖြတ်ခံထားရတဲ့နဲ့ပတ်သက်ပြီးတော့အလိမ်မာပြောပြသွားတာဖြစ်ပါတယ်။အခုကဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပြီးတော့မှာဖြစ်ပြီးတော့ဒီတဲကမှာအရင်ဆုံးတော့ဒုအတန်စီစဉ်ကိုတင်ဆက်ပေးမှာပါ။ဆရာနာသိမှုနောက်ပိုင်းခရင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဒေသခံကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေနဲ့တစ်ဖက်မှာစစ်ကောင်စီတပ်ဖွဲ့တွေကြားတိုက်ပွဲတွေပိုပြင်းထန်လာတဲ့တနင်္လာနေ့တိုင်းအတွင်းကပဋိပက္ခဒေသတွေမှာစစ်ကောင်စီရဲ့ဖျက်လိပြမှုမှုကြောင့်ဆက်သွယ်သွားလာမှုတွေ၊ကုန်စည်နဲ့ဆေးဝါးအကူအညီတွေရဖို့ခက်ခဲလာတဲ့အကြောင်းဒေသခံတွေကပြောပါရယ်။ Frontier မြန်မာဝိုင်းတော်သားတွေကဒီတစ်ပတ်ဒုအသံစီစဉ်မှာတင်ဆက်ပေးထားပါရယ်ခင်ဗျာ
။ဒီကထားတာတော့ကြာပြီးမယ်ဟုတ်မစားရဘဲနဲ့တည်စီချင်တာရှိမှာပေါ့လေ
။ဒါဆိုရဒီလိုရဲ့ရှာလေးပြရပြီ
ကျွန်တော်။စစ်စိုးရဒီဖက်လေးဖြစ်ပဲဖြစ်ဖြစ်ဖက်ငါးဖြစ်ပဲဖြစ်ဖြစ်မတိရဘူးလို့ကျွန်တော်တို့ပြောနိုင်တယ်ခင်ဗ
ျဆေးရနာတင်းပြီးမကြမီပါပဲတင်းင်းတားဤတိုင်းဒေသကြီးမှာတရင်တိုင်းရင်သားလက်နက်ကင်အဖွဲ့တွေနဲ့ဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေရဲ့အပြင်းထန်ခုခံမှုတွေရှိလာခဲ့ပါတယ်ဒါကြောင့်လမ်းပိတ်ဆို့ရာတွေနဲ့စစ်စည်ရေးဂိတ်တွေအများအပြားပေါ်လာပြီးဒေသခံတွေလိုအပ်တဲ့ကုန်စည်နဲ့ဆေးဝါးအကူအညီတွေရဖို့ခက်ခဲသွားခဲ့ပါတယ်မင်္ဂလာပါရှင်မြန်မာနိုင်ငံတဝန်းမှာရှိတဲ့လူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်ပတ်စင်ပေါ့ကက်အစီအစဉ်ကနေကြိုဆိုပါရယ်ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero တွေတို့ကပူးပေါင်းတင်ဆက်ကြတာဖြစ်ပါတယ်ဒီတစ်ပတ်ဆောင်းပါးကိုတော့ Mayfair Media ဖြစ်တဲ့ဒဝဲဝက်ရဲ့သတင်းတောက်တွေကဆက်လက်တင်ဆက်ပေးထားပါတယ်ရှင်လုံခြုံရေးအခြေအနေကြောင့်နမဲနဲ့အတန်တချို့ကိုပြောင်းလဲအသုံးပြုထားပါတယ်
ဒီကထားတာတော့ကြာပြီမယ်ဟိုကြာပြီဆိုတာလေဒီမှာတိုက်ပွဲလေးစောက်ဖြစ်တဲ့ရတယ်ပြောလို့ရမကားရဲသွားလို့ပြရတယ်ဝေးတင်လို့ဆိုမှာဒီဒီကဒေတာခံကားလေးဆိုလို့ရှိရင်ဒီပြေဝင်နဲ့ဒီယူအာရီနဲ့သွားတဲ့ကားလေးဆိုလို့ရှိရင်တော့သွားလို့မရတော့ဘူးပေါ့နော်ဒီလမ်းမှာမစားရဘဲနဲ့တည်စီချင်တာရှိမှာပေါ့လေဟိုစားတော့လည်းမရောက်သေးချင်တာ
ပါပီစင်ကတင်းမိုင်းတိုက်တဲ့ချောင်းမျိုးနဲ့တဲကတောက်ပြောက်တိုင်းနဲ့ရဲ့အခြေအနေကိုပြောပြနေတာပါတောင်ဘက်ကမြို့တော်တဝယ်ရဲ့တောင်ဖက်မိုင်၄၀ကျော်လောက်မှာပဲရှိပါတယ်။ဒါပေမဲ့ဒေသခံပြည်သူကာကွယ်ရေးတပ်တွေနဲ့ခါစစ်စစ်တိုက်ပွဲတွေဖြစ်လာခဲ့တဲ့2021ခုနှစ်စက်တင်ဘာလကစလို့အာနာသိစစ်တပ်ဟာဒီမြို့နှစ်ခုကြားကပူစီနဲ့ခရီးသည်ပို့ဆောင်ရှိတွေကိုတတ်တတ်ပိတ်ပင်လိုက်ပါတယ်။တောင်ဘက်တဝယ်ဇာပိုက်မှာစစ်ကောင်စီတပ်ကစစ်စစ်ခေဖွင့်ပြီးစားဖောက်ပူတွေကိုတောင်ပြောက်နဲ့တဲ့ကာသတ်နဲ့သာတင်သွင်းလာပေးပါတော့တယ်။ဒီလိုပိတ်ပင်တဲ့ track currency ကိုဆန်လာအိတ်ထက်ပိုသေးခွင့်မရတော့ဘူးလို့ဒေသခံတွေကပြောကြပါတယ်။ချေချောင်းငွေနဲ့တာဝန်ကစစ်စီးကုတွေမှာဂျူနီကြကိစ္စတခုလို့ဖြစ်လာပြီးမေးပြတာစစ်စီးတာတာဝန်ပေါ်အဖမ်းခံရနိုင်တာကိုလည်းလူတိုင်းသိနေကြပါပြီ။တိုက်ပွဲဖြစ်လာခဲ့ရင်လည်းအနိမ့်သားကလက်တွေပေးလိုက်ပြီးဘယ်သူမှဖျားဆီးခွင့်မရှိတော့ပါဘူး။ဒါကြောင့်လည်းဒီကာလမှာမဖြစ်မနေကလွှဲရင်ခီးသွားသူနေလာပါတယ်။ဒီလိုချင်းဒီအရာရာချောင်းကြေးရွာပေါင်းဆယ်ရွာနဲ့စုဖွဲ့ထားတဲ့တောင်ပြောင်တိုင်နယ်မှာစားောက်ပူပြလာတာတွေကြိုးရပြီးကိုစင်းတို့ကအဆမတန်မြင့်တက်နေပါတယ်။စာအညာစားတအေးကိုတောင်းဝေးကျ9000လောက်ပေးစားနေရတယ်လို့ပဖြူစင်ကပြောပါတယ်။တခြားရွာကနေတောင်ပြောင်ဘက်ကိုလာရောက်တဲ့စေတဲ့တွေစီကလည်းချူမချတာဈေးကြီးပေးဝယ်စားကြရပေမဲ့ရွေးချယ်စရာမရှိတော့ဝယ်စားကြတာပါပဲ။
လို့ရှိရင်ဒီမှာဟိုပြင်ဘက်ကနေဈေးတွေလာကြတယ်ငါဒီဈေးတွေဆိုတာဒီကျဲရောင်းတာတော့ငါချက်သားငါချက်တဲ့ငါတဲ့ပေါ့နော်အဲ့လိုမျိုးလာတယ်အဲ့တော့ဒီလိုမှဆိုလည်းဈေးကြီးတယ်အမေဝယ်စားကြတယ်ဒီဘက်မှာဒီဘက်ကဘယ်လိုလဲလာရတာလာကြည့်ရအခက်ခဲတဲ့ခက်တဲ့လေးဆန်တော့ဟိုမပြောဘူးအဲ့လိုမျိုးဝယ်စားကြတာပဲ
ဒိုအဒူရှိဖက်ရှိတော့နေကကြေးရလီပြည်သူဟာလဲပိတ်ပင်တာပင်တာတွေခံနေရသလိုစစ်တပ်နဲ့ပြည်သူ့ကာကွယ်ရေးတပ်တွေရဲ့တိုက်ပွဲခြားမကြခဏထွေပြီးတေဆောင်ကြရပါတယ်တဝဲစီတော်နဲ့ဟာတောင်ပြောက်တိုက်တယ်လို့ပဲတင်းအမျိုးသားစီယိုဒေအန်ယူတပ်ဟာလေးထချုပ်လဲပြီးထဲရှိသလိုဒေသခံပြည်သူ့ကာကွယ်ရေးတပ်နဲ့ကော်တူလီတပ်တော်တို့တို့ရှားရဒေသတစ်ခုလည်းဖြစ်ပါတယ်စစ်တပ်ကအရွာဘက်ကိုစားစရာအနည်းထဲလောက်စားစီနဲ့သူတို့ကိုယ်တွေပတ်ယူပို့ဆောင်တာတွေကိုပိတ်ပင်ထားတယ်လို့ရွာခံဒေါ်လာကြီးကပြောပါတယ
်ရွာကိုရသောဆန်လုံးဝမတင်ရဘူးငချောက်မမအဆွမ်းဆုံးပြောမှဆိုရင်ဖနာဒါမီဒါခဲပါစုပါမသက်ခွေမပြေဘူးဝါကိုရွာဆိုဝါကိုရွာက PDF ရွာ PDF တွေစားမယ် PDF တွေသုံးမယ်အဲ့လိုပဲသူတို့စိတ်ထဲမှာအနေမှတ်ထားတာ
မြန်မာနိုင်ငံရဲ့အာဏာသိမ်းစစ်တပ်ဟာတော်လှန်ရေးအကောင့်တဲ့ဒေသတွေမှာဖြန့်လေးဖြန့်ကျူဟာကျင့်သုံးပြီးသူ့ရာသူကိုသိမ်းပေါ်လေးရှိတဲ့ဆဲလာရှိခဲ့ပါတယ်။ဖြန့်လေးဖြန့်ဆိုတာကတော့တော်လှန်ရေးတပ်ဖွဲ့တွေကိုဝေကြေးရစ်ခါတည်ထဲတဲ့တာသားတဲ့စုတာတွေကိုဖြတ်တောက်တဲ့နီလန်ဖြစ်ပါတယ်။1960ကျော်ကတကူရိုးပါတဲ့ရင်းဝကျော်ပေါ်ဒေသကဗမာပြည်ကွန်မြူနစ်ပါတီနဲ့ကရင်လက်နက်ကိုင်တွေကိုချေမှုရှာပါဒီနီးလည်းပဲလှုပ်ဆောင်ခဲ့တာပါ။ဒါပေဆက်စုနေတဲ့ချီပီတိုင်းရင်းသားဒေသတွေမှာဖြစ်ပွားနေတဲ့ပြည်တွင်းစစ်မှလည်းဒီနီးကိုပဲဆက်သုံးခဲ့ပါတယ်။အခုလဲစက်ကောင်စီတပ်ကဒီပြူဟာထဲကအစိပိုင်းတွေကိုတလဲသားကြီးတိုက်တယ်တိုက်ပွဲပြင်းထန်တဲ့နေရာတွေမှာလာကျင့်သုံးနေတယ်လို့ဒေသခံချိုးကရှုနေကြပါတယ်။စားသောက်ကိုတခုတည်းကိုတာဘကအခြားထောက်ပံ့ရေးပစ္စည်းတွေကိုကာတာတာကဒေသခံတွေရဲ့ဘဝကိုဆူဝါးစွာတရားမှုရှိနေတာပါ။လူအပ်တဲ့ဆူဝါးမှုမှုတွေလိုတဲ့အခြေမရတာကလူတွေကိုအခက်အခဲကြုံစေတယ်လို့ဘာဖြူစင်ကပြောပါတယ်
။မြန်မာဘက်နဲ့မကောင်းသောအနေမကောင်းဖြစ်တာလည်းကကြတော့ဒီကတည်းကဆေးဖွက်ရှိတယ်။ဒီပရာဟိတဆေးဖွက်လို့ပြောပါလို့အဲ့လိုဆေးဖွက်လည်းရှိတယ်။ဒီကတည်းကချမ်းမရေးဆဲမှလည်းရှိတယ်။အဲ့လိုမျိုးဖြည့်ရှင်းလို့ရတယ်။ဒါပေမဲ့နောက်ထပ်ရှိယောဂါလို့ဘာညာဆေးကမ်းမှုမှပြတ်နေရတဲ့လူတွေဆိုရင်တော့ဒီခုနပြောတဲ့လမ်းကြောင်းတွေပေါ့နော်။96နင်းတဲ့ကားတွေနဲ့သွားတယ်။ဒါပေမဲ့အဲ့ကားတွေလည်းအများကြီးလူများနေလို့မရဘူး။မရောက်လားအဲ့လောက်ပဲရတယ်။ဟုတ်တယ်လို့ဆိုချင်မှမြင်နေချင်မှလည်းသွားပြီးတယ်။ဒါပေမဲ့အော်နေရပြင်မရတော့ဘူးပေါ့နော်သူလည်းမတည့်ရဲဘူးသူကလည်းဟုတ်သူသိမှဆေးမှဆုံးလို့ပေါ့နော်ဒါပဲဒီမှာပုံနေလေးပါညာတခြားရှိတယ်ပေါ့
ဘလောမျိုးတဲ့ကနေတော်လာရေးအားကောင်းတဲ့နောက်ထပ်ဒေသတစ်ခုဖြစ်ပါတယ်ဘလောတဲ့တနေသားကြီးမျိုးတဲ့ဘူးစက်တာဖ2013ခုနှစ်ဖေဖော်ဝါရီလပါဆက်အုပ်ချုပ်ရေးကြီးကခဲ့ပါတယ်တနေသားကြီးတဲ့ဘလောမျိုးတဲ့တွင်မှာအရှက်ဖက်အုပ်ချုပ်ရေးမရှိတော့ပဲစစ်တိုက်မှုရဲ့မိန်နဲ့ပဲအိုချိုတဲ့ပုံစံဖြစ်သွားခဲ့တာပါစစ်အုပ်ချုပ်ရေးတပ်မလိုက်တဲ့ကတိုက်ပွဲတွေကပိုပြင်းထန်လာခဲ့ပါတယ်ဘလောမျိုးသားကကြေးရွာနေသူတွေမျိုးထက်လာချေဆိုနဲ့ရာချင်းအုပ်ချုပ်ရေးမှုထောက်ခံစာမပြနိုင်ရင်စက်ကောင်စီတိုက်ရဲ့စစ်စေးထေကအဝေမခံပဲပြန်လှောက်တာတွေလည်းရှိခဲ့ပါတယ်တပြင်းကြကြရရစစ်စေးတာလည်းထရရနိုင်ပါတယ်တနင်္လာတိုက်ကစစ်စေးကတိချိုးပါဆိုရင်စစ်စေးမခံတဲ့ဆိုင်ကယ်တွေကိုစစ်သားတွေကပြစ်ခတ်ဖမ်းဆီးတဲ့ဖြစ်စဉ်တွေလည်းရှိခဲ့ပါတယ်။ဂိတ်တွေကိုဖျားရင်လူတိုင်းကိုမေးရစစ်စေးပြီးသတ်မှတ်ပမာဏထက်ပိုနေတဲ့စားပေါက်ကိုသယ်လာရင်ရိုက်တိုက်ခါရတဲ့လို့ဒေသခံတွေကပြောပြပါတယ်။ရွာခါတဦးဖြစ်တဲ့ကိုလူရဲ့ဦးက
စစ်စေးရောနည်းနည်းကတော့ကြံထက်ရောကြံထက်လို့ကကိုလူချေတဲ့မိကော
လည်းစစ်စေးတွေကလည်းကြံတဲ့နဲ့ကြံတဲ့နဲ့ဆိုတာဘယ်လိုမျိုးလဲဆိုတော့ကိုလူချင်းနဲ့ရိတ်ခါတွေလည်းတိတ်ဝဲလို့မရတော့သူတို့ကအထက်ထက်စစ်ဆေးနေရဆိုတော့ပြီးရင်အနေလည်းများတယ်အခုတရားနဲ့တရားသွားဖို့ကလည်းအဆင်မပြေတော့ဘူးကြာလာတော့ရွာထဲမှာဆာနေရိခါပြက်လက်လာတော့လူကျင်တဲ့ဟာကိုဝယ်မရဘူးရန်အများကြီးလည်းဝယ်လို့မရဘူးတရက်စာလူကျင်တရက်စာပဲဝယ်နေရတာမျိုးဖြစ်နေတော့ခက်ခဲရအမျိုးမျိုးဖုံဖုံကြုံတွေ့နေရတာပေါ့
စစ်တပ်ကဒီဒေသတွေမှာဖိုးတဲ့အင်တာနက်လိုင်းတွေကိုမကြာခဏဆိုသလိုဖြတ်တောက်ပါတယ်ပိုက်ပွဲဖြစ်ပွားချစ်ဆိုဖြတ်လိရှိတယ်လို့ဒေသခံတွေကပြောပါတယ်။ဒါကလည်းဖြတ်လေးဖြတ်တဲ့ကတတိချက်နဲ့ဖြတ်တောက်တဲ့ပုံစံတစ်ခုပါ။ဒါတွေအားလုံးဟာကြဲကြဲပြတ်ပြတ်နေကိုဖြစ်နေတာပါ။စစ်တပ်ကတော်ငါရေးအတောက်တဲ့တိုင်ကန်တို့ကဒေသတွေမှာအစားအစာစီးပွားနဲ့ဆက်သွယ်ရေးတွေကိုမျိုးဝါကြကြဖို့ဖြတ်တောက်ထားပါလေ။စေအုပ်ချုပ်ရေးတကြဖျားရတဲ့မြို့နယ်ကလည်းကုစုမြို့နယ်50ရှိနေပါပြီ။ဖြတ်လေးဖြတ်ပြုံးဟာခုကတော်လာနေတဲ့ဒေသပါနေတဲ့အရာသားပြည်သူအားလုံးကိုစူပေါင်းဖြစ်ကြခံစေတဲ့ပုံစံမျိုးတည်ရောက်ပါတယ်။ကာကွယ်ပေးတဲ့သူတွေကိုစူပေါင်းဖြစ်တဲ့ကြခံစေတာဟာနိုင်ငံတကာလူသားချင်းစာသာထောက်ထားမှုစထားရဥပဒေကိုချိုးဖောက်နေတာပါ။ကုလသမဂ္ဂလူခွင့်ရေးကြီးညာစာရမှာဆိုရင်လေလူတိုင်းဟာစာသောအဝတ်စာအိမ်ယာနဲ့ဆေးဖက်ဆရာဆောင်ရှားမှုတွေပါဝင်မိမိနဲ့မိမိမိသားစုရဲ့ကျန်းမာရေးအတွက်လူလောက်တဲ့လူနေမှုအစ်စတားကိုရှားပိုက်ခွင့်ရှိတယ်လို့ဖော်ပြထားပါတယ်။ဘူရာသမကလူခွေရေးဆရာမဆာမေကြီးဘောကာထရပ်စတာနဲ့စစ်တာဟာနိုင်ငံတကာကျူးနဲ့ချိန်ခံဖူတွေကိုလက်ရှိထားတယ်လို့မတားသိမိကထောက်ပြခဲ့ပါတယ်။အကြသိမိကထုတ်ပြန်တဲ့ကုလသမကအစီခံစာမှာစစ်တာကိုအဆုံးမသတ်နိုင်တဲ့လူခွေရေးပြဿနာအတွက်ပြစ်တင်ထားပါတယ်။ဆိုတော့ဖြာလေးဖြတ်လို့တော့ဘာတွေဖြစ်လာသလဲ။ဥက္ကတော်လာရဲ့အားစုတွေကိုတတတဲ့ဓမ္မစုဆောင်နေအောင်ဖြစ်စေချင်တာလား။တေချောင်းတို့ရဲ့တောင်းသိပြည်သူကပွဲတပ်ဖွဲ့ရဲ့ခေါင်းဆောင်က
ခုခီမော်လားအကြံကြိုက်နေဖြတ်ဖြတ်ပေါ့။အဲဒီကီယောဝဲတော့ပြီး
အခုချိန်မှာတော့ကြိုက်တယ်လို့ဖြတ်ဖြတ်ပေါ့
မထီရောက်တော့တွေ့ရတယ်ဒီစစ်ကောင်စီရဲ့ကြာဆုံးကမ်းပေါ့ဗျာဒါကကျွန်တော်တို့ဘက်ကအားသာချက်တစ်ခုလည်းဖြစ်တယ်ဒီလူငယ်တွေကိုအရင်တုန်းကနီလန်းဟောင်းနေနဲ့လှုပ်လို့အဆင်မပြေတော့ဘူးအခုချိန်မှာဘလို့ပဲဖြစ်ဖြစ်လူငယ်တွေကရားတဲ့နီလန်းနေနဲ့ထိုးထွင်းကြံစားပြီးတော့ကျွန်တော်တို့တော်လန်ရေးကိုလူကြီးနဲ့လူငယ်တွေပေါင်းပြီးတော့ရှေ့ဆက်လုပ်သွားမယ်အခြေအနေကိုတွေ့နေရတာပေါ့ဒါအားသာချက်ပေါ့ဒီစစ်ဆိုးရသည်ဖက်လေးဖြစ်ပဲဖြစ်ဖြစ်ဖက်ငါးဖြစ်ပဲဖြစ်ဖြစ်မထီရောက်ဘူးလို့ကျွန်တော်တို့ပြောနိုင်တယ်ခင်ဗျ
အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြကြရလို့ကျင့်တတ်မယ်လို့ဒို့အတန်အဖွဲ့သားတွေကမျှော်လင့်ပါတယ်။ဒို့အတန်အပတ်စဉ်အတန်လွှင့်အစီအစဉ်ကို Frontier မြန်မာ website နဲ့ Facebook Seminar အပြင်ဒို့အတန် Facebook Seminar, SoundCloud, YouTube, iTunes ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီအတွင်းနဲ့တနင်္ဂနွေနေ့မနက်6:00နာရီကနေ9:00နာရီအတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုလူရှင်တွေကပတ်မိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero တွေတို့ကပူးပေါင်းတင်ဆက်ထားတာဖြစ်ပါတယ်။ဒို့အတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ရှင
်။ Frontier မြန်မာဝိုင်းတော်သားတွေတီးဖြတ်စီစဉ်တင်ဆက်တဲ့ဒို့အတန်အစီအစဉ်ကိုကြည့်ရှုနားဆင်ကြရတာဖြစ်ပါတယ်။အခုတစ်ခါတော့ Democracy လူခွင့်နဲ့ခေပြိုင်ကဘာအစီအစဉ်ကိုထုတ်လွှင့်ပေးမှာပါ။အမေရိကန်ပြည်ထောင်စုမှဒီနေ့အမျိုးသမီးတရုတ်ဆောင်အော်စကာဆုရသွားတဲ့ Michelle Yeoh ကဟောလိဝုဒ်မှာလူနည်းစုအာရှတရုတ်ဆောင်တယောက်အနေနဲ့ရုန်းကန်ခဲ့ရတာကိုစုလက်ခံယူစဉ်မှာပြောကြားသွားခဲ့ပါတယ်။အမေရိကန်မှာလူနည်းစုတွေကိုဘယ်လိုဆက်ဆံကာကွယ်ပေးပါလဲ။မြန်မာနိုင်ငံမှာရောလူနည်းစုတွေကိုဘယ်လိုဆက်ဆံခံရပါလဲ။ဥတမောင်စန်းကဒီဘက်ဒီမိုကရေစီလူခွင့်နဲ့ခေပြိုင်ကဘာအစီအစဉ်မှာဆွေးနွေးတင်ဆက်ထားပါတယ်ခင်ဗျာ။
ဒီကနေ့အော်စကာဆုအမျိုးသမီးဆက်ဆောင်ဆုအဖြစ်မီရှဲလ်ယိုရရှိသွားခဲ့ပါတယ်။မီရှဲလ်ယိုကဆုရတဲ့လက်ခံစကားပြောတဲ့အခါမှာသူဟာအမေရိကန်မှာဆိုရင်တော့လူနည်းစုတယောက်အနေနဲ့ရုပ်ကံလှုပ်ရှားခဲ့ရပုံလေးတွေကိုလည်းကျွန်တော်တို့ပြောသွားတာကြားပါတယ်။ဒီပတ်တော့ကျွန်တော်တို့ကလူနည်းစုနဲ့လူအများစုတွေခံစားသိမြင်ကြပုံဝေဖန်ပိုက်ကြားကြည့်တဲ့အစီအစဉ်လေးတင်ပြချင်ပါတယ်။ကျွန်တော်ဆွေးနွေးပေးဖို့ဖိတ်ခေါ်ထားသူကတော့ကျွန်တော်တို့အမေရိကန်နိုင်ငံမှာမြန်မာအမေရိကန်ဒီမိုကရေစီမဟာမိတ်အဖွဲ့ရဲ့ဗုဒ္ဓအဖွဲ့ဥက္ကဋ္ဌဖြစ်နေဆောင်ရွက်နေတဲ့ဥညွတ်တန်းဖြစ်ပါတယ်ဥညွတ်တန်းဟာဟဲ့မြန်မာအဖွဲ့ကိုလည်းထူထောင်ပြီးတော့ဥဆောင်ဆောင်ရွက်နေသူတယောက်ဖြစ်ပါတယ်ဆိုတော့မင်္ဂလာပါဆရာဥညွတ်တန်းရေ
မင်္ဂလာပါကို
โอเคကျွန်တော်တို့မစ်ရှဲလ်ကိုပြောသလိုပေါ့နော်အာရှတိုက်သားတွေကဒီ US မှာဆိုရင်တော့ဒါလူနည်းစုဖြစ်ပါတယ်ဆိုတော့ဒီလိုလူနည်းစုတယောက်အနေနဲ့တွေ့ကြုံရတာတွေကိုအဲပထမဦးဆုံးကျွန်တော်တို့ဥညွတ်တန်းဝင်းမြောက်ပေးတာလေးနဲ့ကျွန်တော်စကြင်ပါတယ်ခင်ဗျဥညွန်သားရဲ့အတွေ့အကြုံလေးကျွန်တော်ဝင်ပြပေးပါအောင
်ဟုတ်ကဲ့ပါအဲ့တော့လူနည်းစုတွေအနေနဲ့ကတော့အမေရိကန်နိုင်ငံမှာကကျွန်တော်တနေရာနဲ့တနေရာတော့မတူကျွန်တော်လည်းဒီကွန်ပျူတာအလုံးနဲ့ကျွန်တော်တော်တော်လေးကိုဒီအမေရိကန်ဒေါ်လာကိုကုမ္ပဏီတွေကိုလေမြန်းနဲ့တွားပြီးကျွန်တော်လုပ်လုပ်ပြီးတယ်တချို့နေရာတွေဆိုအာရှဟိုအစားတောက်ဆိုင်ရှာဖို့တော့တော်တော်ခက်တယ်ကြည့်လိုက်ရင်ကိုယ့်လိုလူတွေမဟုတ်ဘူးအဖြူတွေတော်တော်များတယ်ပေါ့နော်အဲ့လိုနေရာတွေမှာကတော့ကျွန်တော်ထင်တယ်ဒီလူနည်းစုရဲ့တယောက်ရဲ့ခံစားချက်လူနည်းစုတယောက်ရဲ့တင်ငင်မှုကိုပိုခံစားရမယ်လို့ကျွန်တော်ယုံကြည်တယ်။ကျွန်တော်တို့လို့ဒီကယ်လီဖိုးနီးယားထူးပြင်းဆောင်ရဆိုဘေးအေရီယာဆီလီကွန်ဗယ်လီလိုနေရာမျိုးမှာကတော့အခြားတိုက်သားတွေကတော်တော်လေးကိုအရေးပါတဲ့နေရာမှာရှိတယ်။အဲ့တော့ခြုံပြောရရင်တော့ကျွန်တော်တို့အမေရိကန်နိုင်ငံကတမိုင်းကိုတကယ်ကြီးလိုက်ရင်ဂျွန်စနစ်ကိုတကယ်ကိုတည်တည်ရဲ့ရောပြင်းပြင်းထန်ထန်ပေါ်ပေါ်လွန်လွန်ကျင့်သုံးနေတဲ့နိုင်ငံဖြစ်ပါတယ်။လူတွေကိုကျွန်စနစ်ကြောင့်အမေရိကန်မြောက်ပိုင်းနဲ့တောင်ပိုင်းကတကယ်ကိုပြည်တွင်းစစ်အကြီးအကျယ်ဖြစ်ပြီးတကြဖြတ်ကြဖြစ်ကြပါတယ်ပေါ့နော်အဲ့တော့ဒီမှာ discrimination လို့ခေါ်တဲ့အသားအရောင်ကွဲပြားမှုတွေလူနည်းစုတွေကိုချုပ်ရှင်မှုတွေကဒီမှာတော့တော်တော်ကိုရှိတယ်ဥပဒေရပိတ်ပင်တားမြစ်ထားတော့လေကျွန်တော်တို့မတိမတားတော့လောက်တိတိတားတော့လောက်တော်တော်ကိုရှိပါတယ်အထူးသဖြင့်ပြီးခဲ့တဲ့ကျွန်တော်တို့ကိုဗစ်နဲ့ပတ်သက်ပြီးတော့President Trump ကလည်းChina virus နဲ့ထပ်ထပြီးအော်တဲ့အချိန်မှာကျွန်တော်တို့ Asian တွေကိုတော်တော်လေးတက်ခဲ့လုလာတာတွေရှိပါတယ်။အဲ့တော့ကျွန်တော်ခြုံပြောရရင်တော့ကျွန်တော်တို့ဒီဘက်ကိုထွက်လာတော့မှပဲ။ငါတို့နိုင်ငံမှာငါတို့လူများစုဖြစ်တဲ့အချိန်မှာကြားလူနည်းစုတည်းဟာဒီဘက်လိုပဲခံစားကြမယ်ဆိုတော့ကိုကျင်းစာစီလေးပေါ်လာပါတယ်ကို
။ America ကလူအမျိုးမျိုးနော်နိုင်ငံအမျိုးမျိုးကလူတွေဒါပြီးစုနေတာ။အဲ့တော့ဒီလူနည်းစုတွေကိုအမေရိကန်မှာဘလို့များအကာအကွယ်ပေးထားလဲဘလို့နီလာအနေနဲ့အကာအကွယ်ပေးလဲဘလို့လက်တွေ့ကျင့်သုံးမှုအနေနဲ့အကာအကွယ်ပေးထားလဲခင်ဗျ
ဒီဗမာပြည်ဆက်အာဏာရှင်အောင်မှနေခဲ့တာပေါ့နော်နေ့ဆက်ဆက်ရှစ်လင်းလုံးနောက်ပါဆိုပုံများတာပေါ့နော်ကျွန်တော်ဒီဘက်ကိုအင်မီဂရန့်အနေနဲ့လာတဲ့လူရှိတယ်လို့ရက်ဖြူရှိတွေနဲ့လာတဲ့လူရှိတယ်ရောက်လာတဲ့အတဲကြီးရောဆိုချက်ချင်းအစိုးရထောက်ပံ့နေသူတို့ခံစားခွင့်ရကြတယ်ကျွန်တော်ဒီမှာကျွန်တော်တို့ဟိုနီးစပ်နေတဲ့လူကြီးတွေဆိုရင်ဒါကျွန်တော်တို့သိရပါနော်ပြီးတာရဲ့ဟာဒီမှာ ့ refugee နဲ့လာတဲ့လူတွေအဲ့ဒါမျိုးကြီးဂျုံမှုပါတယ်။ဟိုဟက်ကယ်နဲ့ပတ်သက်လဲဆိုတော့ California မှာဟက်ကယ်ဆိုလဲဒီလိုဝင်ဝင်နေတဲ့လူဆိုကျွန်တော်ဟက်ကယ်ရတယ်။ဥပမာတယ်လီဖုန်းမတတ်နိုင်ဘူးဟလာတယ်လီဖုန်းဘူးမတတ်နိုင်ဘူးဝင်ဝင်နေတယ်ဆိုရင်လည်းကျွန်တော်တို့ကသူများပေးသလိုဖုန်းဘူးတွေပေးစီရမယ်ပေါ့နော်ဒါတော့ low income ပေါ့ low income အများစုကလည်းပညာတွေမပြည့်စုံတဲ့နိုင်ငံသားအနေနဲ့အသက်ကြီးမှရောက်လာတဲ့လူနည်းစုတွေမှလည်းတော်တော်များတာဘူးနော်ဆိုတော့အဲ့လိုနှီးမျိုးစုံရှိပါတယ်ပေါ့နော်ဥပမာတက္ကသိုလ်ကြီးတွေဆိုတော့လေကျွန်တော်ဘာကလေးတို့ဘာလို့ဆိုရင်လည်းဥပမာဆိုရင်တော်တော်များများတချို့လူနည်းစုတွေကပညာတွေညံ့ညာတယ်ဒီပြင်မဲတွေပေါ့နော်ဥပမာ Hispanic လို့အဲ့ဒါဆို affirmative action ဆိုတော့ရှိတယ်ဒီလိုလူမျိုးတွေကဒီတက်ကတူကိုအနည်းဆုံးဘလောက်လက်ခံသူရဲ့အမှတ်ကောင်းကောင်းမကောင်းကောင်းအဲ့ဒီအခြေထဲကအခြေတွဲပြောင်းလို့လက်ခံပေးရတယ်။အဲ့တော့လူမဲတွေက UC Berkeley လို့ Stanford လို့ဟာလားဟိုဒီ Cal ပေါ့နော် California Tech တို့တွေပေါ့အထူးသဖြင့်တော့ UCL လို့ Tech တို့မှာတက်ခွင့်ရတာပေါ့နော်။နောက်ပြီးတော့ကျွန်တော် individual rights တွေလည်းရှိပါတယ်။ဆိုတော့နောက်တစ်ခုကဒီမှာကျွန်တော် California မှာ Church State တွေကျွန်တော်မသိဘူး။ Minority owned business နော်minority owned business ဝင်ကျွန်တော်တို့အစိုးရပို့ပြီးတော့အခွင့်အရေးပေးတယ်အထောက်အကူပေးတယ်သူဖြင့် women minority women ဆိုပို့ပြီးတော့ပေးတယ်ဆိုတော့နေမျိုးစုံနဲ့ကျွန်တော်တို့ကဟိုစီးပွားရေးရအင်အားနေတဲ့လူတွေလူအီအတွက်နေတဲ့လူတွေကိုကာကွယ်ပေးထားတာဒီမှာအများကြီးရှိပါတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တစ်ဆက်တည်းပြောလို့ရတာကျွန်တော်တို့ဒီနိုင်ငံမှာက constitution လို့ခေါ်တာပေါ့လေဒီမှာရွေးချယ်တင်ပြလိုက်တဲ့ဥပဒေပြုအမှတ်ကြီးအထက်လွှတ်တော်အမှတ်ကြီးအောက်လွှတ်တော်အမှတ်ကြီးကသူတို့မဲဆန္ဒနဲ့မြန်မာလူပနယောက်ရှိလဲဆိုတော့မူတည်ပြီးတော့သူတို့ကဟိုလူတွေရဲ့စကားကိုနားထောင်တော့ပေါ့နော်
ဟုတ်ကဲ့ဆိုတော့ဟိုမြန်မာနိုင်ငံမှာတော့ဗမာကအများစုပေါ့နော်ဆိုတော့အဲ့ဒီတော့ကအများစုဗမာတွေပေါ်လူနည်းစုတိုင်းရင်းသားတွေကမြင်ရပုံလဲဒါဥညွန့်တန်းအနေနဲ့ဘလို့များထင်ထင်ခံစားမိပါလဲအခု US မှာရောက်သွားပြီကိုကလူနည်းစုဖြစ်သွားပြီဆိုတော့လူနည်းစုတောင်းလာလဲကိုကကြည့်လို့ရတာတဲ့အခါမှာတော့ဥညွန့်သားအနေနဲ့ဒီဗမာနဲ့တခြားတိုင်းသားတွေရဲ့ဆက်ဆံရေးပေါ်မှာဘယ်လိုများပြန်လဲသုံးသပ်မိပါလဲခင်ဗ
ျဟုတ်ကဲ့ပါကျွန်တော်တို့ကဒီစစ်တပ်ကကျွန်တော်တို့ဖိနှိပ်ချုပ်ချယ်တာအခုကတော့ပေါ်ပေါ်ထွန်းနေပါတော့တတ်တာဖြတ်တာမီးရှို့တာကောင်းဖြတ်တာလဲလှိတာတွေကတော့ကျွန်တော်တို့အခုခေတ်မှာကောင်းကောင်းမြင်တယ်တကယ်ကအရင်နဲ့ကလည်းတိုင်းသားတွေကိုစစ်တပ်ကအဲ့လိုလုပ်နေတာပဲကရင်ရွာတွေမိရှူတာတို့လူတွေကိုတတ်တာတို့ကလေးတွေကိုအပေါ်ပြစ်တင်ပြီးဘဲအောက်ကဘဲနဲ့နဲ့ထောက်တာတို့ဆိုတော့ကျွန်တော်တို့ချက်လက်တွေရှိတာပဲပြောချင်တာကတော့အရင်ကဒီလိုလှုပ်လာတာအခုကတော့အဲ့ဒီလိုလှုပ်ထားတဲ့အတွက်မြန်မာတိုင်းသားတွေမြန်မာတွေပေါ်မှာတော်တော်လေးကိုခုနကျွန်တော်ပြောသလိုပေါ့နော်တော်လေးကိုအထင်လွဲနေတာရှိပါတယ်ဒါမြန်မာတွေရဲ့လူဝင်စာနာမဟုတ်ပါဘူးဒါစစ်အာဏာရှင်စနစ်ဆိုရဲ့တရုတ်တကံတွေပါပဲအဲ့တော့ကျွန်တော်ဟိုမှာနေတော့ငါတိုင်းသားတွေခံစားချက်ကိုကျွန်တော်သိတိမထားမိဘူးဒီရောက်လာတော့မှကျွန်တော်တော်တော်တတိထားမြင်တော်တော်လက်ကိုချင်းစာမိတယ်။မကျွန်တော်တို့ဗမာတွေကပြင်ရမှာလည်းတော်တော်များများရှိတယ်။မကျွန်တော်တို့အမေတွေကိုယ်တိုင်ကရွာထဲမှာဆိုရင်မွန်မတို့၊ကရင်မတို့ဒီလိုခေါ်တာ။ကလမတို့၊တရုတ်မတို့ပေါ့နော်။အဲ့ဒီစကားတွေကနည်းနည်းလေးနင်းစည်းတဲ့သဘောတွေပါတယ်။ကျွန်တော်တို့က discriminatory ပါတယ်လို့ကျွန်တော်တဖြည်းဖြည်းနဲ့မြင်လာတယ်နော်။နောက်ပြီးတော့ကျွန်တော်ကျောင်းသားဘဝကရန်ကုန်မှာရန်ကုန်ကမြို့ရဲကနေကျွန်တော်ရန်ကုန်မော့ Institute ကျွန်တော်ပြန်တော့ကားစီးပေါ်နော်တက်ဆန်းလို့ကားစီးမှာလူတွေကအများကြီးပဲအဲ့လက်ထက်လောက်မှာလင်မြန်းတော့တက်လာတယ်အာမြန်မာမျိုးသီးနဲ့ကလာကောင်လေးတယောက်ပေါ့နော်လူငယ်လေးတယောက်အပေါ်လက်တက်လာအော်ချတာရရဆက်ဆက်အော်ချတာအော်ငေါ့ပြီးအော်ချတာသူတို့မှချက်ချင်းစင်ပြေသွားရှာအဲ့တော့ကျွန်တော်ပြောချင်တာကကိုယ့်လူမျိုးကိုချစ်လို့ရပါတယ်ကိုယ့်လူမျိုးကိုစောင့်ရှောက်လို့ရပါတယ်ကိုယ့်လူမျိုးချင်းချင်းပြန်ပြီးတော့လက်ထပ်ဖို့လည်းကျွန်တော်ကြိုးစားလို့ရပါတယ်ဒါပေမဲ့တခြားလူတယောက်ရဲ့အခွင့်အရေးကိုကျွန်တော်တို့ကလေးစားရမယ်။ကျွန်တော်နိုင်ငံမှာဒီလူတွေရဲ့အခွင့်အရေးဒီလူတွေဟိုကာကွယ်ပေးထားတာတွေရှိကိုရှိရမယ်
။ဟုတ်ကဲ့။ဆိုတော့နောက်ဆုံးမင်းခွန်းလေးပေါ့နော်ဦးညွန့်သားရေလူမျိုးပေါင်းစုံကဖွဲ့ချဆက်ဆံတယ်လို့မမြင်မဲ့ဒန်းတူခံစားနိုင်တဲ့နိုင်ငံရေးနဲ့ယဉ်ကျေးမှုပတ်ဝန်းကျင်ချက်ကိုထူထောင်မယ်ဆိုရင်ဘာတွေကိုအဓိကလုပ်ဖို့လိုမယ်လို့ဦးညွန့်သားအကြံပေးချင်ပါလဲခင်ဗျ။ဟု
တ်ကဲ့ပါ။ကျွန်တော်နိုင်ငံတကာနိုင်ငံကတော့အဓိကတော့ constitution မှာကိုရေး constitution ပါပဲเนาะဒါပြည်သူတရားလုံးကလက်ခံတာလေပြည်သူအများစုကစာနာနဲ့ဒီပြူတာတဲ့ဒီ constitution ကျွန်တော်တခုလို့တယ်အဲ constitution မှာလဲကျွန်တော်အဲ့ပြည်နယ်တွေရဲ့ကျွန်တော်တို့ဒီကိုယ်ပိုင်ပြဋ္ဌာန်းခွင့်ကိုကျွန်တော်တို့အတိအမှတ်ပြုတယ်လူမျိုးတွေအားလုံးကတာဒုန်ကြီးမြတ်နဲ့เนาะတယောက်နဲ့တယောက်တာဒုန်ကြီးမြတ်နဲ့ဟိုရှင်တန်ပေါက်ဖွားလို့ရမယ်เนาะဖွဲ့စည်းပုံအခြေခံဥပဒေတခုလို့ပါတယ်ဒီဖွဲ့စည်းပုံအခြေခံဥပဒေရဲ့ပြဋ္ဌာန်းချက်မှာလဲဒီလူတယောက်ချင်းစီရဲ့ခံစားခွင့်တွေရကိုပြပိုင်ခွင့်တွေကိုကာကွယ်ပေးရမှာဖြစ်တယ်လို့ကျွန်တော်တနိုင်ငံလုံးရဲ့ဒီလက်လက်မှုကိုလည်းကာကွယ်ပေးထားမှာဖြစ်ပါတယ်ပေါ့နော်ကျွန်တော်ကိုယ်ပိုင်ပြဋ္ဌာန်းခွင့်တွေဒီခွတ်ထွက်ရေးတွေတော့မတူဘူးလို့ကျွန်တော်နားလည်ပါတယ်ပေါ့နော်အဲ့လိုပြောတဲ့အချိန်မှာဗမာပြည်ကြီးအစိမ့်စိမ့်မော်မော်ကွဲသွားတာမျိုးတော့လေကျွန်တော်တို့ဟိုအဆင်ပြေလိမ့်မယ်လို့ကျွန်တော်တို့မထင်ဘူးအဲ့တော့ကျွန်တော်တို့ကခွတ်ထက်ဖို့တဲ့ဒီလိုစူးစူးစီစီညီညီညွတ်ညွတ်နဲ့တာယာမြတ်တန်းလူညီမြတယ်ပေါ့နော်လူတယောက်ချင်းစီရဲ့ခွင့်ရလကာကွယ်တဲ့ခွဲစည်းကုန်အခြေခံဥပဒေကြီးကိုကျွန်တော်တို့ constitution ကိုကျွန်တော်ရေးဆွဲအတည်ပြုနိုင်ရမယ်အဲ့ဒီ constitution ကပေါ်ပေါ်လာတဲ့အစိုးရက constitution ပြဋ္ဌာန်းချက်တွေကိုအောင်တယ်ပေါ်နိုင်ရမယ်အားရတဲ့အားလုံးရဲ့အတားအဆီးကတော့စစ်အာဏာရှင်ဒီစနစ်ဆိုးနဲ့ဒီစစ်အာဏာရှင်လူယုံပါတယ်ကျွန်တော်ရည်တော်မြတ်ကနေတော့ပြပြသားသားဖယ်ရှားနိုင်မှုလိုပါတယ်အဲ့ဒါကြောင့်ကျွန်တော်တို့အားလုံးကအဲ့ဒီကိုဝိုင်းအားထည့်ပြီးတော့စစ်အာဏာရှင်ကိုအမြင့်ဖြတ်ဖို့နဲ့ဒီပြည်တော်ဖယ်ရွယ်ပြည်တော်စုကြီးပေါ်ပေါလာဖို့ကျွန်တော်တို့ခြေလှမ်းတွေစပြီးတော့လှမ်းနိုင်အောင် constitution ဆွဲနိုင်အောင် NUG တို့တိုင်းနာကောင်းဆောင်နေရတယ်ပြပြသားသားလုပ်ဖို့လိုပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဦးညွန်လိုင
်းဟုတ်ကဲ့ပါခင်ဗျာအခုကျွန်တော်လည်းအခုလိုပြောခွင့်ရတယ်ဂုဏ်လေးယူပါတယ်အခုတို့ view ဝင်နဲ့အခုတင်ပါတော့ကျေးဇူးတင်ပါတယ်ဟု
တ်ကဲ့ခင်ဗျာအခုသူနေပါတဲ့ပုံကတော့ဦးကျော်သားဖြစ်ပါတယ်သူကမြန်မာအမေရိကန်ဒီမိုကရေစီဘာဘေးအဖွဲ့ရဲ့ဘုတ်ဖွဲ့ဥက္ကဋ္ဌလည်းဖြစ်တယ်လို့ဟဲ့မြန်မာအဖွဲ့တူတော်လည်းဖြစ်ပါတယ်ကျွန်တော်တမောင်သားမ
ဒီမိုကရေစီလူခွင့်နဲ့ခေပြိုင်ကွာအစည်းအဝေးကိုဦးတမောင်သားကဆွေးနွေးတင်ဆက်ခဲ့တာဖြစ်ပါတယ်မကြာခင်မှာတော့အာရှနိုင်ငံရဲ့အစည်းအဝေးကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်ခင်ဗျာ
VOA အစီအစဉ်တွေကိုရေဒီယိုရုံမြင်သံကြားလို့ဖြင့် Facebook စာမျက်နှာကနေပြီးတော့လည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း Facebook စာမျက်နှာလိပ်စာကတော့ facebook.com/voabemis ဖြစ်ပါတယ
်။ VOA American တန်ကနေ2023ခုနှစ် March 18ရက်စနေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည10နာရီထိလိုင်းဒိုမီတာ1925 30နဲ့လိုင်းလမီတာ190တို့ကနေဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်။အခုတော့အာရှနိုင်ငံရဲ့အစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်။ဒီတစ်ပတ်အာရှနိုင်ငံရဲ့အစီအစဉ်မှာတော့မြန်မာရေး ASEAN နဲ့ကုလသမဂ္ဂတို့ရဲ့ပြောဆိုချက် Indo-Pacific ဒေသရဲ့လွတ်လပ်မှုကိုကာကွယ်သွားမယ်လို့ American စစ်တပ်ရဲ့ Indo-Pacific ဒေသအကြီးအကဲရေးသားဗိုလ်ချုပ်ကြီး John Aquilino ကစင်ကာပူမှာပြောဆိုခဲ့ပါတယ်။ဒါပြင်ကိုရီးယားကျွန်းဆွယ်ဒေသလုံခြုံရေးဆိုင်ရာတင်းမာမှုတွေကိုဒီတစ်ပတ်အာရှနိုင်ငံရဲ့အစီအစဉ်မှာကိုဇော်မိုးကျော်ကတင်ဆက်ပေးထားပါတယ်ခင်ဗျာ
။မြန်မာနိုင်ငံမှာအကြမ်းဖက်တိုက်ခိုက်မှုတွေဟာစိုးရိမ်ရလောက်တဲ့အခြေအနေတည်ဖြစ်ပေါ်နေပြီးဆွေးနွေးဖြေရှင်းနိုင်မဲ့အလားအလာမမြင်ဘူးလို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်နိုလင်းဟေဂျာကကုလသမဂ္ဂအထွေထွေညီလာခံမှာMuch less such a yani jada brine dong ga pyo su ke ba de
with both sides intent on prevailing by force
there is no patient nai me ala la ma shi be na phe sa long ga in ya dong tai kai anan yu bu ko da yiji pye song phet tha ja da ko twet ni ya ba de
sit tae ye phi nei mu de ko khu kan tai kai de tai pwe de cha cha pyan pyan phit paw ni bi a chan phat mu de ha so yin ya law de a ni a tha ma shi ni de lo le tu ga pyo su ke ba de စစ်တပ်ဟာအာဏာတည်မြဲရေးအတွက်အင်အားသုံးပြီးဘုံကျဲတိုက်ခိုက်တာတွေအရသားတွေရဲ့အိုးအိမ်တွေအပါအဝင်အခြေခံအဆောက်အဦတွေကိုမိရှို့ဖျက်ဆီးတာတွေစိုးဝါးပြင်းထန်တဲ့လူအခွင့်အရေးချိုးဖောက်တာတွေကိုကျူးလွန်နေတယ်လို့ကုလသမဂ္ဂအထူးကိုယ်စားလှယ်ကညီလာခံမှာအစီရင်ခံခဲ့ပါတယ်ပြင်းထန်တဲ့တိုက်ပွဲတွေဟာပုံမကျပြန့်လာနေပြီးအသက်အန္တရာယ်တွေပုံမချိန်ကျောက်လာနေတယ်လို့လူသားချင်းစာနာမှုအကူအညီပေးရေးတွေဟာလည်းပုံမရှုပ်ထွေးခက်ခဲလာပါတယ်မြန်မာနိုင်ငံမှာလူပေါင်း 19.6 တန်းဟာအခုအခါလူသားချင်းစာနာမှုအကူအညီတွေလိုအပ်နေတယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်နိုလင်းဟေဇာကပြောဆိုခဲ့ပါတယ်။တစ်ချိန်တည်းမှာပဲအာဆီယံအလှည့်ကျဥက္ကဋ္ဌအင်ဒိုနီးရှားနိုင်ငံရဲ့သမ္မတဂျိုကိုဝီဒိုဒိုနဲ့အစိုးရတာဝန်ရှိသူတွေဟာ စင်ကာပူနိုင်ငံကိုမတ်လ16ရက်နေ့ကြာသပတေးနေ့မှာရောက်ရှိသွားပြီးစင်ကာပူဝန်ကြီးချုပ်လီရှောင်လွန်းနဲ့နှစ်နိုင်ငံကိစ္စတွေအပြင်ဒေတာတွင်ကိစ္စတွေကိုဆွေးနွေးခဲ့ပါတယ်မြန်မာအရေးအတွက်စင်ကာပူအနေနဲ့အာဆီယံနဲ့ကုလသမဂ္ဂတို့နဲ့လက်တွဲလှုပ်ဆောင်သွားမယ်လို့ဝန်ကြီးချုပ်လီရှောင်လွန်းကပြောဆိုခဲ့ပါတယ
် On Myanmar we regret we both regret
မြန်မာရေးအာဆီယံဘုံသဘောတူညီချက်5ချက်အကောင့်ထဲဖွင့်နိုင်ခြင်းမရှိတဲ့အပေါ်ကောင်းဆောင်နှစ်ဦးစလုံးအနေနဲ့စိတ်မကောင်းဖြစ်ရပါတယ်ဒီသဘောတူညီချက်5ရပ်ကိုအပြည့်အဝအကောင့်ထဲပေါ်လာတဲ့အထိတွန်းအားပေးသွားဖို့ကိုစင်ကာပူအနေနဲ့အင်ဒိုနီးရှားအာဆီယံတို့အပြင်ကုလသမဂ္ဂနဲ့ပါဆက်လက်ပူးတွဲလှုပ်ဆောင်သွားမှာဖြစ်ပါတယ
်မြန်မာအရေးအာဆီယံသဘောတူညီချက်5ရပ်ပေါ်ဆောင်ဖို့တိုက်တွန်းမယ်လို့အင်ဒိုနီးရှားမလေးရှားနဲ့စင်ကာပူနိုင်ငံတွေကပြောဆိုနေပေမဲ့လည်းမြန်မာနိုင်ငံမှာဆွေးနွေးဖြည့်ရှင်းနိုင်မဲ့အလားအလာမတွေ့ရဘူးလို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ကတော့ပြောဆိုထားပါတယ်အခုလိုအချိန်မှာပဲတရုတ်နဲ့မြောက်ကိုရီးယားတို့ရဲ့ချင်းချောက်မှုတွေမြင့်တက်လာနေပြီးဒေတာတွင်တင်းမာမှုတွေရှိနေချိန်မှာပဲအနိုင်ကျင့်ဗိုလ်ချုပ်မှုတွေကိုစန့်ကျင်တဲ့ဒေတာတွင်အင်အားစုတွေကိုကူညီသွားမှာဖြစ်ပြီးအင်ဒိုပစိဖိတ်ဒေတာရဲ့လွတ်လပ်ခွင့်ကိုအမေရိကန်အနေနဲ့ကာကွယ်သွားမယ်လို့အမေရိကန်စစ်တပ်ရဲ့အင်ဒိုပစိဖိတ်ဒေတာစစ်ဌာနချုပ်အကြီးအကဲရီတာဘူဂျုံဂျွန်အကွီလီနိုကစင်ကာပူနိုင်ငံကမဟာဗျူဟာလေ့လာရေးဌာနမှပြုလုပ်တဲ့သူ့ရဲ့ပညာပေးဆွေးနွေးခန်းမှာပြောဆိုခဲ့ပါတယ
် We do not seek to contain the People's Republic of China.
Indo-Pacific ဒေသအတွင်း American အနေနဲ့ပြည်ပခဖြစ်အောင်ဖန်တီးနေတာမဟုတ်တလို့တရုတ်ကိုထိန်းချုပ်ဖို့လုပ်နေတာလည်းမဟုတ်ပါဘူ
းတောင်တရုတ်ပင်လယ်ပြင်အငင်းပွားမှုကြောင့်အာဆီယံဒေသတွင်းမှာလည်းတရုတ်နဲ့တင်းမာမှုတွေရှိလာနေချိန်မှာပဲအမေရိကန်ဟာလည်းမဟာမိတ်နိုင်ငံအနေနဲ့စစ်ရေးအယပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်လာခဲ့ပါတယ်။မကြသေးမီကပဲဖိလစ်ပိုင်မှာအမေရိကန်ရေတပ်စခန်းတွေတိုးချဲ့ခဲ့ပါတယ်။အချိန်ထဲမှာပဲမတ်လ14ရက်နေ့ကတောင်ကိုရီးယားနဲ့အမေရိကန်ပူးတွဲစစ်ရေးလေ့ကျင့်တဲ့အပေါ်တရုတ်ကတော့လွန်စွာမှစိုးရိမ်မိတယ်လို့ပြောဆိုခဲ့ပါတယ်။အဲ့ဒီလိုအချိန်နေမှာပဲကြာသပတေးနေ့တုန်းကတော့မြောက်ကိုရီးယားကနောက်ထပ်တိုက်ချင်းပြစ်ပေတိမစ်ဆိုင်ဒုံးလက်နက်တစ်ခုကိုစမ်းသပ်ပစ်ခတ်ခဲ့ပါတယ်။ဒီတာဝေးပစ်ဒုံးဟာမိုင်600ကျော်ခရီးကိုအမြင့်မိုင်3800ကျော်ကနေပြန်တန်းသွားခဲ့တယ်လို့ဂျပန်တာဝန်ရှိသူတွေကပြောဆိုခဲ့ပါတယ်။အခုလိုမြောက်ကိုရီးယားရဲ့တိုက်ချင်းပစ်ဒုံးပြန်ပစ်ခတ်စမ်းသပ်မှုဟာတောင်ကိုရီးယားနဲ့အမေရိကန်ပူးတွဲစီရေးလေ့ကျင့်မှုနဲ့တိုက်ဆိုင်နေတယ်လို့တောင်ကိုရီးယားသမ္မတယွန်ဆုကယိုဟာဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိဒါနဲ့တွေ့ဆုံဖို့တိုကျိုမြို့တော်ကိုမသွားမီနိုင်ငံပိုင်းအလိုမှာပြစ်ခတ်ခဲ့တာဖြစ်ပါတယ်ဒီပြစ်ခတ်မှုကိုတောင်ကိုရီးယားကရောဂျပန်နိုင်ငံတို့ကပါကန့်ကွက်ရှုံချခဲ့ပါတယ်မြောက်ကိုရီးယားကတော့တောင်ကိုရီးယားနဲ့အမေရိကန်ရဲ့ပူးတွဲစီရေးလေ့ကျင့်မှုဟာအန္တရာယ်ရှိတဲ့ရန်စမှုဖြစ်တယ်လို့ပြောဆိုခဲ့ပါတယ်ပြီးခဲ့တဲ့မတ်လ13ရက်နေ့တုန်းကတော့တောင်ကိုရီးယားဆိုးမြို့တော်ဝင်ဟိုစီဟွန်းကမြောက်ကိုရီးယားရဲ့ရန်ကိုကာကွယ်ဖို့တောင်ကိုရီးယားအနေနဲ့နျူကလ িয়ার လက်နက်တိစောက်တင်တယ်လို့ပြောဆိုခဲ့ပါတယ်။အခုလိုတင်းမာမှုတွေရှိနေချိန်မှာပဲဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိဒါနဲ့တောင်ကိုရီးယားသမ္မတယွန်ဆုကယိုတို့ရဲ့ကြာသပတေးနေ့တွေ့ဆုံမှုအတွင်နှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုတွေလှုပ်ဆောင်ဖို့သဘောတူညီချက်တွေရရှိခဲ့ကြောင်းဒီတစ်ပတ်အာရှနိုင်ငံရဲ့အစီအစဉ်မှာတင်ပြလိုက်ရပါမယ်။
အရှာနိုင်ငံရေးစီစဉ်ကိုကိုဇော်မိုးကျော်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတခါတော့လေယာစီးပွားသတင်းများအစီအစဉ်ကိုတင်ဆက်ပေးမှာပါမြန်မာနိုင်ငံပြည်တွင်းမှာရာဘာနဲ့ပတ်သက်တဲ့ကုန်ကျော်ထုတ်လုပ်မှုနည်းပါးတာကြောင့်ပြည်ပရာဘာတင်ပို့မှုများပြားပြီးတော့ဈေးကောင်းလဲရရှိနေပါတယ်ဒီလိုသတင်းတွေအပြင်တစ်ပတ်အတွင်းလေယာထွက်ခုန်သီးနှံဈေးတက်ကြတွေဘာတွေဖြစ်သွားခဲ့ပါသလဲလေယာစီးပွားသတင်းတွေကိုစူးစီးပြီးတော့ Farmers Time Media ကစူးစီးတင်ဆက်ပေးထားပါတယ်ခင်ဗျာ
မင်္ဂလာပါလေယာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါရစေလေယာစိုက်ပျိုးရေးချစ်သူများရှင်လန်းချမ်းမြေကြပါစေရှင်ဒီတစ်ပတ်အတွက်လေယာစီးပွားသတင်းတွေကိုကိုအုပ်ကာနဲ့တူကျွန်မနန်းလောင်လျှံတို့ကတင်ဆက်ပေးသွားပါမယ်ရှင
်ဒီအပိုင်းအတွင်းမြန်မာနိုင်ငံလေယာစိုက်ပျိုးရေးနဲ့စီးပွားရေးကဏ္ဍမှာထိတ်တန့်ရောက်တဲ့သတင်းတွေထဲမှာမက်ပဲနဲ့ပဲစင်းကုံစင်းနှုံတွေပြန်မြင့်တက်လာတဲ့သတင်းနဲ့ဆက်ကြပါမယ်အခုမက်လဒုတိယပတ်ထဲမှာမက်ပဲနဲ့ပဲစင်းကုံစင်းနှုံတွေပြန်လည်မြင့်တက်လာတယ်လို့ကုန်သည်တွေကပြောပါတယ်မပဲပိတ်တာ20ဝင်တိတ်ကို9900ကျပ်အထိဈေးနှုန်းကျဆင်းသွားရကနေလက်ရှိမှာ6400ဝန်းကျင်အထိဈေးပြန်တက်လာတာပါပဲစင်းကုံဆိုရင်လည်း6500ကျပ်အထိကျသွားရကနေပိတ်တာ20ဝင်တိတ်ကို7900ကျော်အထိဈေးနှုန်းပြန်မြင့်တက်လာတာဖြစ်ပါတယ် အခုနှစ်မှာမဘဲနဲ့ဘဲစင်ကုန်ကအထွတ်နှုံရော့ကျသွားသလိုမြမဘဲတွေကိုအဓိကဝယ်ယူနေတဲ့အိန္ဒိယနိုင်ငံမှာလည်းဘဲလက်ကျန်နေပါခဲ့တာကြောင့်ဈေးကမြင့်တက်နေတာလို့အွန်လိုင်းကုန်စည်တိုင်းဥက္ကဋ္ဌဦးအောင်မိုးကပြောပါတယ်ပြီးခဲ့တဲ့မတ်လ2ရက်နေ့ကနေမတ်လ5ရက်နေ့အထိမဘဲပိတ်တာ20ဝန်းတဲ့အိတ်ကို9900ကျပ်ကနေတဖြည်းဖြည်းဈေးပြန်တက်လာတာဖြစ်ပါတယ်ဘဲစင်ကုန်ကတော့ဖေဖော်ဝါရီလမှာပိတ်တာ20ဝန်းတဲ့အိတ်ကို6500ကျပ်သာရှိခဲ့ရကနေမတ်လ13ရက်နေ့မှာတော့9500ကျပ်အထိဈေးတက်လာတာကိုတွေ့ရပါတယ်ပဲစင်းနှုံမြင့်တက်လာတဲ့အဓိကချက်ကတော့ပြည်တွင်းငွေစည်းနှုံကျဆင်းလာတာအပါအဝင်အဓိကဝယ်လက်နိုင်ငံဖြစ်တဲ့အိန္ဒိယကဈေးကောင်းပေးပြီးဝယ်ယူလာတာပြည်တွင်းမှာပဲအထွတ်နှုံရောကျလာတာတွေကြောင့်ဖြစ်ပါတယ်အိန္ဒိယပြည်တွင်းစိုက်မဘဲကလာမယ့်အောက်တိုဘာလမှသာထွက်ရှိမှာဖြစ်လို့လက်ရှိမှာဈေးကနှိမ်ဆင်းသွားဖို့မရှိဘူးလို့ပဲစင်းွက်ကြွမ်းကျင်သူတွေကသုံးသပ်ပါတယ
်မြမရောဘာပြပတင်မှုမှု62ရာခိုင်နှုန်းထိရှိနေပါတယ်ပြည်ရင်းကထွက်ရှိတဲ့ရောဘာကိုပြပတင်မမှုအနေနဲ့62ရာခိုင်နှုန်းထိရှိနေတယ်လို့မြန်မာနိုင်ငံရောဘာစိုက်ပျိုးထုတ်လုပ်တင်မရောင်းချသူများအသင်းကပြောပါတယ်။လက်ရှိမှာရောဘာပြည်ရင်းသုံးဆွဲမှုကတော့8ရာခိုင်နှုန်းသာရှိပါတယ်။ပြည်ရင်းထွက်ရှိမှုနှုန်းရဲ့85ရာခိုင်နှုန်းကိုတရုတ်နိုင်ငံကိုအဓိကတင်မနေရပြီး19ရာခိုင်နှုန်းကိုတော့တောင်ကိုရီးယား၊အိန္ဒိယ၊မလေးရှား၊အင်ဒိုနီးရှား၊စင်ကာပူနဲ့ဂျပန်နိုင်ငံတွေကိုတင်ပို့နေတာဖြစ်ပါတယ်။ပြည်တွင်းမှာရောဘာနဲ့ပတ်သက်တဲ့ကုန်ချောထုတ်လုပ်ငန်းနည်းပါးတဲ့အတွက်ပြည်တွင်းအသုံးပြုမှုနည်းပါးတာဖြစ်တယ်လို့ရောဘာစိုက်ပျိုးထုတ်လုပ်တင်မရောင်းချနေတဲ့လုပ်ငန်းရှင်တဦးကပြောပါဗျ။2022ခုနှစ်ဧပြီလကနေ2023ခုနှစ်ဖေဖော်ဝါရီလထိပြပကိုရောဘာတန်ချိန်ပေါင်း2သိန်းကျော်တင်မထားပြီး2022 2023ဘဏ္ဍာနှစ်ကုန်အထိတန်ချိန်3သိန်းခန့်တင်မနိုင်ဖို့မျှော်မှန်းထားကြပါဗျ။ကမ္ဘာရောဘာဈေးနှုန်းမြင့်တက်နေတာကြောင့်ပြည်ရင်းရောဘာဈေးနှုန်းတွေလည်းမြင့်တက်နေပါတယ်။လက်ရှိပြည်ရင်းဈေးကွက်မှာရောဘာတစ်ပေါင်ကို1350ကျပ်ကနေ1400ကျပ်ထိဈေးရရှိနေပြီးနိုင်ငံတကာဈေးကွက်မှာတော့ရောဘာတစ်တန်ကိုအမေရိကန်ဒေါ်လာ1800ဝန်းကျင်ထိရရှိနေပါတယ်။ရောဘာတွေဈေးကောင်းရတဲ့အခုလိုရာသီမှာရောဘာအများဆုံးထွက်ရှိတဲ့မွန်ပြည်နယ်နဲ့တနင်္လာရီတိုင်းတို့ကနေရအများစုမှာနေမြေမတည်ငြိမ်မှုတွေကြောင့်ရောဘာစိုက်ပျိုးထုတ်လုပ်မှုကိုရပ်နားလိုက်ရတာကြောင့်စိုက်ပျိုးသူတွေအနေနဲ့နစ်နာမှုတွေရှိနေပါတယ်။
လာမယ့်ဘဏ္ဍာနှစ်မှာပြည်ပကိုနှမ်းတန်ချိန်2သိန်းကျော်တင်ပို့နိုင်မှုပြင်ဆင်နေပါတယ်။လာမယ့်ဘဏ္ဍာနှစ်မှာပြည်ပကိုနှမ်းတန်ချိန်2သိန်းကျော်တင်ပို့ရောင်းချနိုင်မှုရည်မှန်းထားတယ်လို့စီးပွားရေးနဲ့ကုသရေးဝန်ကြီးဝန်ကြီးဌာနကပြောပါတယ်။ပြည်ပဈေးကွက်ကိုပြည်တွင်းကထွက်ရှိတဲ့နှမ်းမျိုးစားတွေကနှမ်းစမုံနက်ကိုသာအဓိကတင်ပို့ခွင့်ရပြီးဓာတုရကျွင်ပိုးသက်စေမပါရှိကြောင်းစစ်ဆေးချက်လက်မှတ်ရရှိထားတဲ့နှမ်းနက်ကဝယ်လိုအပ်ပိုကောင်းတယ်လို့ကုန်သည်တွေကဆိုပါတယ်။လက်ရှိမှာဓာတုတက်ကျွင်ပိုးသက်စေမပါရှိကြောင်းစစ်ဆေးချက်လက်မှတ်ရရှိထားတဲ့နှမ်းစမုံနက်က45ပိတ်တာဝင်တအိတ်ကို2,900ကျပ်အထိဈေးနှုန်းရရှိနေပြီးလက်မှတ်မရရှိထားတဲ့နှမ်းနက်ကတော့45ပိတ်တာဝင်တအိတ်ကို2,400နဲ့2,500ကျပ်ဈေးမှာပဲတည်ငြိမ်နေပါတယ
်။ SA အောင်တဲ့ကောင်ကျတော့ဈေးကောင်းတယ်2,900ပေါ့ရှိတယ်။ SA နံပါတ်1ပေါ့နော် SA နံပါတ်1ဆိုတာဒီပေါ့ကအဖေးအောင်ပေါ့ကမင်းနေနေဆေးနေကောင်ကအဲကောင်ကျတော့2,900ရှိတယ်။ခွာရောင်းဘက်သွားပြီး SA နံပါတ်3ကြီးကျတော့2,500ပေါ့ရှိတယ်။အခုတော့ဆယ်တော့ဒီမိုးလန်းကတော့အဲ့ရှင်မောင်တော့ဘောပြားသွားတယ်။အခုပေါ်ကားကတော့အောင်လာနဲ့မခုမှနည်းနည်းအောင်လာများပါတယ်။ဒါကအခုကျတော့နာတူတော်လာတဲ့နာနှစ်တစ်နှစ်ပတ်လည်ဖြစ်တော့မှာဆိုတော့အဲ့ရှင်အောင်လာမောင်တော့အဲ့ရှင်ကရွက်သွားတာဘုရားရှိခိုး။အခုတော့ဘယ်အောင်လို့ဆိုတော့ညွေနှန်းနေအောင်တယ်။အမှဆိုတာသခိုင်းနဲ့ထွက်တဲ့နဲ့နေအောင်တယ်။ဒါကဒီခပိုင်းထွက်တဲ့နဲ့နေအောင်တယ်ဒီညွေနှန်းနေအောင်တယ်သူကမိုးသိမိုးကြီးအတော့နေတော့ဒီအဲ့ရှင်အောင်တယ်ဗျ။ဆေးအောင်တဲ့ကောင်ကတော့လိုချင်တယ်ပြည်သူရှာတယ
်လက်ရှိမှာမြန်မာနှမ်းကိုတရုတ်နိုင်ငံကအများဆုံးဝယ်ယူနေပြီးတောင်ကိုရီးယားစင်ကာပူထိုင်းဂျပန်ဗီယက်နမ်ဘူလ်ဂေးရီးယားဖိလစ်ပိုင်နယ်သာလန်မလေးရှားစတဲ့နိုင်ငံတွေကိုလည်းတင်ပို့နေတာပါတရုတ်ဘက်ကတော့နှမ်းကိုကီလိုနဲ့ဝယ်ယူတာဖြစ်ပြီးဂျပန်နိုင်ငံအပါအဝင်အခြားနိုင်ငံတွေကတော့တန်ချိန်နဲ့ဝယ်ယူတာဖြစ်ပါတယ်လက်ရှိနိုင်ငံတကာဈေးကွက်မှာနှမ်းတစ်တန်ကိုအမေရိကန်ဒေါ်လာ800ကနေ1200ဝန်းကျင်ထိဈေးရရှိတယ်လို့သိရပါတယ
်ကျန်တဲ့အဲ့ဒီဘောင်ကမြန်မာများနေတော့ခုနကနေ့တိတိကောင်း900ကအဲ့တော့အီးတူမှမြန်နေရှိတယ်အဲ့တော့ခေါ်တော့ဗောအဲ့ဒီဒီကနေစီဝါရီလည်းကောင်းလာတော့အဲ့ဒီအောင်လာလို့ဒီကခါဝယ်ဒီကီလိုနဲ့ဝယ်တာဒီဥပဒေကတော့ဒီနေ့ကတော့ကျွန်တော်တို့ဒီချိန်မှာတော့တန်းနေဝယ်အဲ့ဒီအောင်နေကောင်းကြတော့ဒီကောင်းရတယ်အဲ့ဒီမောင်းနေကောင်းကြတော့ဒီမလို့ရှင်ဘူးလေအဲ့ကြောင့်နှသိမ့်ပြီးကောင်းနှသိမ့်ကောင်းမယ်မနစ်ကလည်းလဲနေတာဟောပြည်လေးမှာမန်းကြီးမှာအဲ့ဒီအောင်နေနဲ့နှသိမ့်ကိုတော့ရှိတယ်
နှမ်းပြပတင်ပို့မှုအနေနဲ့တရုတ်နိုင်ငံကိုနယ်စပ်လမ်းကြောင်းကနေအများဆုံးတင်ပို့ပြီးကျန်တဲ့နိုင်ငံတွေကိုတော့ပင်လယ်ရေကြောင်းကနေတင်ပို့နေတာဖြစ်ပါတယ်။နှမ်းကိုပြည်ရင်းစားသုံးမှုအနေနဲ့နှမ်းစီကြိတ်တာအပါအဝင်နှမ်းယုံမုတ်လုပ်ငန်းလက်ဖက်တုပ်လိုအထုပ်ဆောင်တွေထဲမှာအနေငယ်ထည့်သွင်းသုံးပြုတာဖြစ်ပြီးပြပကိုသာအဓိကပို့နေကြတာပါ
။အခုဆက်ပြီးမက်လ၈ရက်နေ့ကနေမက်လ14ရက်နေ့ထိဈေးကွက်အတွင်းမှာအတက်အကျနှိမ်မြင့်ဖြစ်သွားတဲ့လေယာဉ်ထွက်ကုန်တည်နှက်ဈေးနှုန်းတွေကိုပြောပြပေးချင်ပါတယ်။ ရန်ကုန်ဝါရဲဈေးကွက်မှာတော့အယောင်းဝယ်ကလည်းအင်းနေပြီးဈေးကွက်လည်းအဝင်ပုံမှန်ရှိနေပေမဲ့ပြည်ပတင်မိုးတဲ့ဆန်ချန်းတွေကအနည်းငယ်ပြင်းပြင်းတက်လာပါတယ်။ဘိုးဘန်ကသတ်မှတ်ထားတဲ့65-35ရာခိုင်နှုန်းကြောင့်နစ်နာမှုတွေရှိနေလို့ဆန်တင်မိုးမှုကိုစောင့်ကြည့်နေပြီးလက်ကျန်တွေကတင်ပို့နေတာဖြစ်လို့ပြီးခဲ့တဲ့အပတ်ကထိဆန်ဈေးတွေကအေးနေခဲ့တာပါ။ပြည်တွင်းမှာလက်ကျန်ဆန်ယောနေနေပြီးဝယ်လိုကကောင်းနေတာဖြစ်လို့ဆန်ဈေးကအထက်ပြီးတက်နိုင်အောင်မယ်လို့ကုန်တွေတွေကတုံ့ပြန်ကြပါတယ်။ရန်ကုန်ဝါရဲဈေးကွက်မှာအမထဆန်ကတိတ်ကို9200ကနေ9350ပေါင်ဈေးရှိပြီးတိတ်ကို2500ကျပ်အမထ25မတန်ကတော့တိတ်ကို9200ကနေ9300ပေါင်ဈေးရှိပြီးတိတ်ကို1000ကျပ်ရ90ဆန်ကတော့တိတ်ကို9600ကနေ9800ပေါင်ဈေးရှိနေပြီးတိတ်ကို1000ကျပ်အတီးတီးဈေးမြင့်တက်လာပါတယ်။
ကလဘဲဈေးကတော့ဇက်တိုက်ဈေးမြင့်တက်နေပါဗျ။ဈေးကွက်ထဲအစ်တတွေဝင်နေပေမဲ့အယောင်းဝယ်ကောင်းပြီးဈေးမြင့်တက်နေတာလို့သိရပါဗျ။တချို့နယ်ဈေးကွက်တွေမှာတော့ယခုတက်ပို့ပြီးဈေးဆောင်လှောင်ထားတာတွေလည်းရှိနေတယ်လို့သိရပါဗျ။ကလဘဲကလက်ကျန်ယော့နေပြီးအထွက်နှုံးနေလို့ဈေးကောင်းရရှိနေတဲ့အပြင်တက်ရိတ်ခါအဖြစ်ကြိုတင်ဝယ်ယူတူလောင်ထားတာတွေကြောင့်လက်ရှိပေါက်ဈေးနှုန်းထက်ယော့နေမှာမဟုတ်ဘူးလို့ကုန်တွေတွေကဆိုပါဗျ။ရန်ကုန်ဈေးကွက်မှာကလဘဲလုံးဖြူကတပိတ်တာကို3500ကနေ3590ပေါက်ဈေးရှိပြီးတပိတ်တာကို185ကျပ်ဈေးတက်လာပါဗျ။ကလဘဲလုံးဖြူကြီးကတော့တပိတ်တာကို3415ကနေ3500ပေါက်ဈေးရှိပြီးတပိတ်တာကို115ကျပ်ဈေးတက်လာပါဗျ။မန္တလေးဈေးကွက်မှာတော့ကလဘဲ V2 ကတအိတ်ကို23000ကနေ23000ပေါက်ဈေးရှိပြီးတအိတ်ကို9000ကျပ်။ကလဘဲ929ကတအိတ်ကို39000ကနေ39800ပေါက်ဈေးရှိပြီးတအိတ်ကို12000ကျပ်။ကလဘဲထိုင်ဝမ်ကတော့တအိတ်ကို39500ပေါက်ဈေးရှိပြီး1000ကျပ်အတီးတီးဈေးတက်လာပါဗျ။
ချစ်သူဖြူရှမ်းဈေးကတော့ဈေးကွက်ထဲမှာကျဆင်းနေပြီးချစ်သူဖြူကျူးကုန်ဈေးကတော့အမြင့်တက်လာပါဗျ။ဈေးကွက်ထဲကိုရှမ်းချက်သွန်ဖြူရောဗမာချက်သွန်ဖြူပါအစ်စ်တွေဝင်ရောက်နေပြီဖြစ်လို့ဈေးကဆက်တိုက်ကျဆင်းနေတာဖြစ်ပါတယ်။ချက်သွန်ဖြူကျူးကုန်ကတော့ဈေးကွက်ထဲအဝင်နေပြီးအဝယ်တွက်နေတယ်လို့သိရပါတယ်။ဈေးထပ်ပြီးတက်နိုင်ခြေရှိတယ်လို့လည်းကုန်တွေကဆိုပါတယ်။ရန်ကုန်ပြည်နယ်ဈေးကွက်မှာရှမ်းချက်သွန်ဖြူအောင်မန်းကတပိတ်တာကို3200ကနေ4000ပေါက်ဈေးရှိပြီးတပိတ်တာကို200ခန့်ဈေးကျဆင်းသွားပါတယ်။ကျူကုန်းကတော့တပိတ်တာကို4000ကနေ4050ပေါင်ဈေးရှိပြီးတပိတ်တာကို400ကျပ်ဈေးမြင့်တက်လာပါတယ်။အခုပြောပြသွားတဲ့တီးနယ်ဈေးနှုန်းတွေကအချိန်နဲ့အမျှပြောင်းလဲမှုတွေရှိနေပါတယ
်။လေယာစီဝါသတင်းများစီစဉ်ကို Farmers Time Media ကစူးစီးတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတခါတော့ဥရုယာတီနဲ့အနာဂတ်ကမ္ဘာအစည်းအဝေးကိုထုတ်လွှင့်ပေးမှာပါ။မဲကောင်မြစ်ထဲကရှားပါးလာတဲ့အေယာဝတီလပိုင်းလေးတွေဟာမြစ်အထက်ပိုင်းကရေလောင်းဓမ္မန်တွေတရားမဝင်ငါးဖန်လုပ်ငန်းတွေနဲ့ plastic အမိုက်တွေကြောင့်မျိုးတုံးပြောက်ခွဲလာနေပါတယ်လက်ရှိကြံနေသေးတဲ့လပိုင်း80ရာခိုင်နှုန်းဟာလည်းမျိုးမပွားနိုင်တော့တဲ့အသက်အရွယ်ရောက်သွားပါပြီတဘာဝပတ်ဝန်းကျင်အဖွဲ့တွေနဲ့ကမ္ဘောဒီးယားဆိုရရဲ့အေယာရီလပိုင်းထိန်းသိမ်းရေးကြိုးပမ်းချက်တွေကိုဥရုယာတီနဲ့အနာဂတ်ကမ္ဘာအစည်းအဝေးမှာနန်းလောင်ကတင်ဆက်ပေးထားပါတယ်ခင်ဗျာ
မြင့်ရီရထဲတောင်းလိုက်ချရတဲ့တငါသေးသုံးငါဖန်ပိုက်တွေနဲ့ညှိပြီးတော့လပိုင်အကောင်ရင်တော်တော်များများအသက်ဆုံးရှုံးနေကြရတဲ့အတွက်ကမ္ဘောဒီးယားအစိုးရကမဲခေါင်မြစ်အတွင်ငါဖန်လုပ်ငန်းတွေအပေါ်တင်းကျပ်တဲ့ကန့်သတ်ချက်တွေလက်တလုံးချမှတ်လိုက်ပါတယ်။ဒါပေမဲ့လည်းပဏာရေးအရာအားနည်းတဲ့ကမ္ဘောဒီးယားနိုင်ငံမှာမဲခေါင်မြစ်ကြောင်းတခြားတရားဥပဒေစိုးမိုးရေးထိရောက်စွာဆောင်ရွက်နိုင်ဖို့တော့မလွယ်သေးပါဘူး
။တွန်းချင်းကဟိုင်းစလပ်နဲ့ဒေါ်စာဘော့လမင်းနေစားနေဟာ
ကျွန်တော်တို့ကင်းလဲတဲ့အချိန်ဆိုရင်အခွင့်ကောင်းစောင့်နေတဲ့ငါးဖန်းသမားတွေကငြိမ်နေတတ်ပါတယ်ကျွန်တော်တို့စားတောက်တဲ့အချိန်ညဘက်ကင်းမလဲနိုင်တဲ့အချိန်ဆိုရင်မြစ်ထဲကထွက်လာပြီးငါးတွေဖမ်းတော့တာပါပဲဗျာတရားမဝင်ငါးဖန်းသမားတွေကကျွန်တော်တို့ရဲ့အရေးတည်လို့ပါပဲခြေလမ်းတိုင်းကိုတိနေကြပါတယ
်မြစ်ထဲကငါးဖန်းပိုက်တွေထဲငါးအမျိုးမျိုးဝင်တိုးတက်တဲ့အတွက်လပိုင်လေးတွေလည်းတီနီးတွေနဲ့တိတ်ဆုံနေရတယ်လို့တဘာဝပဝန်းကျင်ထိန်းသိမ်းစောင့်ရှောက်ရေးသမားတွေကပြောပါတယ်ကမ္ဘောဒီးယားနိုင်ငံထဲမှာစီးဆင်းနေတဲ့မဲခေါင်မြစ်တစ်လျှောက်ကင်းလက်ဆောင်ကျင်နေကြတဲ့မြစ်ဆောင်တပ်ဖွဲ့ဝင်80ရှိပေမဲ့လည်းငါဖန်ကိုင်းတွေရဲ့ချိန်ချောင်းမှုတွေကလည်းရှိနေပါသေးတယ်။မြစ်ကြောင်ကင်းလက်တပ်ဖွဲ့ဝင်တွေမှာလည်းရှားတဲ့လဆာနဲ့မိသားစုစားဝတ်နေရေးမလုံလောက်တာကြောင့်အပေါ်ဝင်ငွေရအောင်အခြားအလုပ်တွေရှားလုပ်နေရတဲ့အတွက်လည်းမြစ်ထဲအဖြစ်အဝါကင်းမလဲနိုင်ကြပါဘူး။ကမ္ဘောဒီးယား WWF ညွှန်ကြားရေးမှူးရှန်တီကအခုလိုပြောပါတယ
်။ More resource mobilization in order to sustain it.success for the dolphin
လပိုင်ထိမ့်သိမ်းစောက်ချောက်ရေးလုပ်ကိုင်တဲ့နေရာမှာရင်းမြစ်တွေအတော်လိုအပ်ပါလေလပိုင်ထိမ့်သိမ်းစောက်ချောက်ရေးလုပ်ငန်းတွေအောင်မြင်မှုရအောင်ဒေသခံတွေအတွက်အခြားအသက်ဝန်းကျင်လုပ်ငန်းတွေလည်းဖန်တီးပေးရမှာပါ
နှို ုတိုက်တပ်တော်တွေဖြစ်ကြတဲ့ AR လပိုင်းတွေဟာမြန်မာနိုင်ငံ AR မြေအင်ဒိုနီးရှားနိုင်ငံဘော်နီယိုဒေသမဟာကံမြစ်နဲ့မဲခေါင်မြစ်တွေမှာနေထိုင်ကျဆားကြပါတယ်။အခုတော့မျိုးရုံပြောက်ကွယ်မဲ့အနေနဲ့ရှိတဲ့လပိုင်းတွေလည်းတဖြည်းဖြည်းနဲ့အကောင်းရကျဆင်းလာနေပါပြီ။လက်ရှိလပိုင်းတွေထဲက80ရာခိုင်နှုန်းမှာလည်းအသက်အရွယ်ကြီးနေကြပဲဖြစ်တဲ့အတွက်မျိုးမပွားနိုင်တော့ပါဘူး။မနေ့တုန်းကပဲမဲကောင်မြစ်ထဲလပိုင်းဆက်တကောင်တေဆုံးခဲ့ရပြီးတော့ပြီးခဲ့တဲ့ဒီဇင်ဘာလအထက်မှာတော့သတင်းနှစ်ပတ်အတွင်းကျမ်းမာတန်ဆွမ်းပြီးတော့မြို့ပွားနိုင်တဲ့လပိုင်းသုံးကောင်ငါဖမ်းပိုက်နဲ့ညှိခဲ့ကြတဲ့အတွက်တဘာဝပဝန်းကျင်သမားတွေပို့ပြီးတော့စိုးရင်လာတာပါ1998ခုနှစ်မှာပထမဆုံးစီးရင်ကောက်ယူခဲ့တဲ့အချိန်မဲကောင်မြစ်ထဲမှာလပိုင်း100လောက်ရှိခဲ့ရက2020မှာတော့89ကောင်ပဲကျန်ပါတယ်တရားမဝင်ငါဖမ်းတာပလတ်စတစ်အမိုက်တွေစုပုံလာတာမြစ်အထက်ပိုင်းကရေလောင်သမန်ကြီးတွေဆောက်လုပ်လာတာနဲ့ဥတုရာသီဖောက်ပြန်မှုတွေကြောင့်လည်းမြစ်ကြောင်းတွေထိခိုက်နေရတဲ့အတွက်လပိုင်းအကောင်ရေတွေနှဲပါလာရပါတယ်။မြန်မာနိုင်ငံထဲမှာလည်းစစ်အာဏာမသိမ်းခင်တုန်းကတော့ AR လပိုင်းတွေကိုထိန်းသိမ်းဆောင်ရှောက်ဖို့ပဝန်းကျင်အရေးလှုပ်ရှားသူတွေအာဏာပိုင်တွေနဲ့ဒေသခံတွေကြိုးပမ်းခဲ့ကြပါသေးတယ
်။အခုကတော့သဘောပေါက်ခြင်းအရေးကကျွန်တော်တို့ရှေ့ပိုင်းတင်လို့မရတော့ဘူးဆိုတဲ့အနေအထားဖြစ်တော့တာပေါ့နော်။ဘာဖြစ်လို့လဲဆိုတော့ဒီနိုင်ငံရေးရာဒီအပြောင်းလဲတွေဖြစ်သွားတယ်မတည်ငြိမ်မှုတွေဖြစ်သွားတဲ့ပုံမှာအဲဒီလူတွေရဲ့စာဝတ်နေရေးတွေရာလဲကျက်သေးသွားတယ်အဲပြီးလို့ရှိရင်အဲနောက်တစ်ခုကဒီအလုတ်ကန်ခွင်လန်းတွေလဲရှာပါသွားတယ်ပြီးရင်ကုန်စည်နှုန်းတွေလဲကြီးမြင့်လာတဲ့ပုံမှာသဘောပတ်ဝန်းကျင်ထိန်းသိမ်းမှုဟိုဆိုတဲ့ကိစ္စကျွန်တော်ကနောက်တန်းကိုရောက်သွားပါတယ်အဲဆိုတော့ဒီတနေ့လို့မှတနေ့စားရသူတွေရဲ့ဝင်ငွေတွေအဲဒီတိုးမလာဘဲနဲ့ကုန်စည်နှုန်းကြီးမြင့်လာတဲ့ပုံမှာအာဒီစာဝင်နေရတဲ့ရုံးကန်ရတဲ့အခြေအနေမျိုးရောက်သွားတယ်အဲ့ဒီအခြေအနေမျိုးကသဘောပတ်ဝန်းကျင်ထိန်းသိမ်းဖို့ဟိုလူတိုင်းမပါဝင်နိုင်တော့ဘူးဖြစ်သွားတယ်ပေါ့နော်အဲ့တော့ခါကျတော့အရင်တော့ကသဘောပတ်ဝန်းကျင်ရေးအတွက်အဲပြောကြဆိုကြအဲဒီစိတ်ပါဝင်စားကြနားထောင်ကြဖြစ်ခဲ့မယ်အခုချိန်မှာတော့ဒါကကျွန်တော်တို့ဦးစားပေးနေတာမဖြစ်တော့ဘူးလူငယ်တွေမှလည်းဒီကိစ္စကအဲဦးစားပေးနေတာပြောစရာမဟုတ်တော့ဘူးပေါ့နော်သူတို့ကိုယ်တိုင်သူတို့ရဲ့ဒီဘွားရည်မှုသူတို့ရဲ့ဘွားအနာဂတ်တွေရုံးကန်နေရတဲ့အနေအထားမျိုးဖြစ်သွားပါတယ
်။ ERI လပိုင်းတွေကိုမျိုးတုံးမဲ့အနေရှိတဲ့မျိုးစိတ်အဖြစ်နိုင်ငံတကာသဘာဝထိန်းသိမ်းရေးတမက IUCN ကသတ်မှတ်ထားပါတယ်။ဖေဖော်ဝါရီလနောက်ပိုင်းမှာတော့ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကဥပဒေတည်တရချမှတ်ပြီးငါဖမ်းခွင့်တားမြစ်ထားတဲ့ဇုံတစ်ခုကိုကြေညာခဲ့တာပါ။တားမြစ်ဇုံထဲမှာပိုက်နဲ့ငါဖမ်းရင်ထောင်တစ်နှစ်လျှက်စစ်တပ်နဲ့ short တိုက်ပြီးတော့ငါဖမ်းရင်တော့ထောင်တန်း၅နှစ်အထိကြာခံရနိုင်ပါတယ်။ကမ္ဘာရွာအနီးရှစ်မိုင်ပတ်လည်အကျယ်ရှိတဲ့ကန့်တတ်နယ်မြေတစ်လျှောက်မြစ်ကြောင်းကင်းလက်တပ်ဖွဲ့ဝင်တွေကလည်း24နိုင်မပြတ်ကင်းလက်နေကြတာပါကမ္ဘောဒီးယားမှာအခုလိုအာထုပ်ကြိုးပမ်းမှုရဲ့ရလအဖြစ်လပိုင်းအသေးတွေထပ်မတွေ့ရတော့ဘဲမွေကင်းစလပိုင်းလေးတစ်ကောင်တော့တွေ့ခဲ့ရတယ်လို့ကမ္ဘောဒီးယားကပြောပါတယ်ကျမနာမပါ
ဥရူယာစီနဲ့အနာဂတ်ကမ္ဘာအစည်းအဝေးကိုနန်းလောင်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA ကနေစနေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးတွေကိုည10နာရီတိဆက်ပြီးတော့အတန်လွင့်ပေးနေပါတယ်အခုဆက်ပြီးတော့ကြန့်ရှိနေသေးတဲ့အချိန်အတွင်းမှာတော့သတင်းချင်းချုပ်ကိုမဆုမြတ်မုံကတက်လက်ညင်ညာပေးမှာဖြစ်ပါတယ်ခင်ဗျာ
ရှမ်းတိုင်းဒေသမြတ်ဒီမိုကရေစီအဖွဲ့ချုပ် SNLD ကနိုင်ငံရေးပါတီများမှတ်ပုံတင်ခြင်းဆိုင်ရာဥပဒေသေးအရမှတ်ပုံပြန်တင်ဖို့မရှိတဲ့အကြောင်းဒီကနေ့ပြောကြားလိုက်ပါတယ်။ရွေးကောက်ပွဲဘယ်တော့ကျင်းပမယ်ဆိုတာကိုရေရေရမသိရသလိုလွတ်လပ်တဲ့နိုင်ငံရေးစည်းရုံးလှုပ်ရှားမှုတွေလှုပ်ဆောင်နိုင်မှာမဟုတ်တဲ့အတွက်အခုလိုဆုံးဖြတ်ထားတာလို့ SNLD အထွေထွေအတွေ့အမှုဦးဆိုင်လိုက်က VOA ကိုပြောပါတယ်။အခုလိုမှတ်ပုံပြန်မတင်ရင်ပါတီအလိုလိုဖျက်သိမ်းပြီးသားဖြစ်တယ်လို့စစ်ကောင်စီရဲ့ရွေးကောက်ပွဲကော်မရှင်ကကြေညာပေမဲ့ SNLD အနေနဲ့ကတော့ရွေးကောက်ပွဲနီးလမ်းတစ်ခုရဲနဲ့မြန်မာနိုင်ငံရဲ့ပြဿနာကိုဖြေရှင်းနိုင်မှာမဟုတ်ဘူးလို့ယုံကြည်ကြောင်းနဲ့ဒီအတွက်မှတ်ပုံတင်မှာမဟုတ်ကြောင်းပြောကြားခဲ့ပါတယ်။မကြာခင်တုန်းကဒီရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ထားတဲ့နိုင်ငံရေးပါတီများမှတ်ပုံတင်ခြင်းဆိုင်ရာဥပဒေသစ်မှာရွေးကောက်ပွဲဝင်မဲ့နိုင်ငံရေးပါတီတွေအနေနဲ့လိုက်နာရမယ့်စည်းကမ်းသတ်မှတ်ချက်တွေကိုအတော်လေးကန့်သတ်ထားပါတယ်ရှင်။ယူကရိန်းနိုင်ငံထွက်ကောက်နှံတွေကိုတခြားနိုင်ငံတွေစီတင်ပို့နိုင်ရေးသဘောတူညီထားတဲ့ကာလသတ်မှတ်ချက်ဒီကနေ့မတ်လ18ရက်နေ့မှာကုံဆုံးတော့မှာဖြစ်တဲ့အတွက်ဆက်လက်တင်ပို့နိုင်ရေးဒီသက်ဆိုင်သူတိုင်းနဲ့ဆွေးနွေးမှုတွေလုပ်နေပါတယ်လို့ကုလသမဂ္ဂကပြောကြားလိုက်ပါတယ်။ကမ္ဘာမှာစားရည်ရိက္ခာပြက်လက်မှုမဖြစ်အောင်လို့ယူကရိန်းကောက်နှံတွေကိုဆက်လက်တင်ပို့ပေးနိုင်ဖို့လိုအပ်တယ်လို့ကုလသမဂ္ဂရဲ့လူသားချင်းစာနာမှုရေးရာနဲ့အရေးပေါ်ကယ်ဆယ်ရေးညှိနှိုင်းမှုဆိုင်ရာလက်ထောက်အတွေ့အကြုံမှူးချုပ်မာတင်ဂရစ်ဖစ်ကတောက်ကြနေကပြောကြားပါတယ်။ကောက်နှံတွင်တင်ပို့နိုင်ဖို့2022ဇူလိုင်မှသဘောတူညီချက်ရရှိခဲ့ကြတဲ့နောက်ပိုင်းကလေးကကောက်နှံတန်ချိန်25တန်ဒီပါတင်ပို့နိုင်ခဲ့တယ်လို့လည်းပြောပါရရှင်
သတင်းချင်းချုပ်ကိုမတ်စုမြတ်မွန်ကြေညာပေးခဲ့တာဖြစ်ပါတယ်။ဒီညအစည်းအဝေးထုတ်လုပ်ရေးမှူးကအလိမ္မာဖြစ်ပြီးတော့စပိုင်းဆိုင်ရာအတန်းလွင်အင်ဂျင်နီယာတွေကတော့ John Walker နဲ့ TN1 တို့ဖြစ်ပါတယ်။ VOA American အတန်းရဲ့စနေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးတွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 အထိ line တို့ meter 1925 30 minutes နဲ့ line limit 190လို့ကအတန်းလွင်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။သောရရှင်တွေအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတစ်ညဖြစ်ပါစေခင်ဗျာ။ကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.